Welcome to the Voice of America in Burmese.
Minglam nakhe ma shin. American ပြည်ထောင်စုမြို့တော် Washington DC ကနေ2016ခုနှစ် January 10ရက်တနင်္ဂနွေနေ့မနေ့ဖက် VOA အစီအစဉ်တွေစတင်နေပါပြီ။ line meter 24.32.40 တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုမနေ့ကအစီအစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ဂျာမနီနိုင်ငံကိုလိုမျိုးမှာနှစ်တစ်ခုအကြိုညကဖြစ်သွားခဲ့တဲ့လီမန်ဆန်ရဆော်ကားမှုတွေနဲ့ပတ်သက်လို့ကြည့်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်။အီဂျစ်နိုင်ငံမှာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်လူနည်းဦးသေဆုံးသွားပါတယ်။အာဖဂန်ညဉ့်ညာရေးလေးပွင့်ဆောင်ဆွေးနွေးပွဲတွေကိုပါကစ္စတန်မှာတင်းလာနေစတင်တော့မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမှတ်နံနာချနိုင်အတူတင်ပြပေးသွားမှာပါခင်ဗျာ
။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့မနေ့ကနှစ်ရက်မြောက်ကျင်းပခဲ့တဲ့မြန်မာအလုသမားရေးထိုင်းမြန်မာအစိုးရအဆင့်ညှိနှိုင်းဆွေးနွေးပွဲမှာသဘောတူညီဖို့ကြံနေသေးတဲ့ကိစ္စနဲ့ပတ်သက်လို့အလုသမားညွှန်ကြားမှုဦးစီးဌာနတာဝန်ရှိသူတဦးကအခုလိုပြောပါတယ်။
လေးနှစ်၆နှစ်ကတော့တို့ဒါအပေါ်ရဲ့ဟိုင်းအတော်လေးပေါ့နော်ဟိုကက်ဘိနက်တင်ရမယ်ခိစားနေပါတော့စာနေတော်တော်များများအဖြစ်ပြီးပါတယ်အမှုဆိုရင်ပြန
်မြန်မာဘက်ကတင်ပြချက်အလုံးကြီးပါကိုတော့သဘောတူညီခဲ့တဲ့အကြောင်းဆက်လက်ပြောပြတာကိုနိုင်ငံတကာသတင်းတွေပြီးထုတ်လွှင့်ပေးပါမယ်ရှင်အဲဒီနောက်တနင်္ဂနွေနေ့မနေ့ခင်းတိုင်းနားဆင်နေကြမြန်မာရေးသုံးသပ်ချက်နဲ့ American Style Area အတုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်တို့လေ့လာကြရဖို့ရှိပါတယ်အစီအစဉ်နောက်ပိုင်းမှာတော့စနေနေ့ညကထုတ်လွှင့်ပေးခဲ့တဲ့ဒီမြန်မာပြည်ဆိုင်ရာသတင်းလွှာတစ်ပုဒ်နဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးကမ်းတွေကိုပြန်ပြီးတော့နားဆင်ကြရမှာပါဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ဒီတနင်္ဂနွေနေ့မနေ့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မန္တန္တာချန်တို့ကကြေညာပေးကြပါလိမ့်မယ်ရှင
်ဂျာမနီနိုင်ငံကိုလိုမျိုးမှာနှစ်တစ်ခုအကြိုညကဖြစ်သွားခဲ့တဲ့အမျိုးသမီးတွေအပေါ်လိမ့်မိုင်းဆန်ရဆော်ကားမှုတွေနဲ့လူရဲမှုတွေကိုရနိုင်ချီတဲ့လက်ရစွန်းအဖွဲ့ဝင်တွေချီတက်ဆန္ဒပြခဲ့ကြပါတယ်။အဲဒီတိုက်ခိုက်မှုတွေကိုမြောက်အာဖရိကနဲ့အာရဗ်လူမျိုးတွေကလှုပ်ဆောင်ခဲ့တယ်ဆိုတဲ့ပြောဆိုမှုတွေကြောင့်လူမှုကြီးကြပ်ရေးဆိုင်ရာဥပဒေကိုတင်းကျပ်စွာချမှတ်လှုပ်ဆောင်ဖို့တောင်းဆိုမှုတွေထွက်ပေါ်လာပါတယ်။ရှေ့ပြောင်းနေထိုင်ခွင့်ပေးတဲ့ဥပဒေကိုဆန့်ကျင်ကြတဲ့ရနိုင်ချီတဲ့ပကြီးတာလှုပ်ရှားမှုအဖွဲ့ဝင်တွေစနေနေ့ကအလံအင်းနဲ့နဖူးစည်းစာရမ်းတွေကင်ပြီးတော့ချီတက်ဆန္ဒပြခဲ့တဲ့တချိန်တည်းမှာပဲသူတို့နဲ့မလမကမ်းမှာလက်ဝဲရင်းအုပ်စုတွေကတံပြန်ဆန္ဒပြပွဲတွေပြုလုပ်ခဲ့ပြီးအမျိုးသမီးတွေပေါ်အကြမ်းဖက်မှုဆန့်ကျင်တဲ့အုပ်စုတွေကလည်းချီတက်ဆန္ဒပြပွဲတွေတချိန်တည်းမှာပြုလုပ်ခဲ့ကြပါတယ်။ကိုလိုမျိုးရဲ့အဓိကဘူရာယုံမှာရာနဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေကိုချထားခဲ့ပြီးဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတ်တက်ရင်ဆိုင်မှုအနှဲငယ်ဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။ကိုလိုဝင်လျှောက်ထားပြီးရာဇဝတ်မှုကျူးလွန်သူတွေကိုလွယ်လွယ်ကူကူညှင်းပယ်လို့ရနိုင်မဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေသစ်ကိုဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲကစနေနေ့မှာအဆိုပြုတင်သွင်းပါတယ်နှစ်တစ်ခုအကြိုညကကိုလိုမျိုးကအဓိကဗူရာယုံရှိမှာအမျိုးသားတထောင်လောက်ကအမျိုးသမီးတွေကိုဝိုင်းထားပြီးသူတို့ရဲ့ပိုင်ဆိုင်မှုတွေကိုလူယူတာလိမ့်မိုင်းဆိုင်ရာစော်ကားတာတွေပြုလုပ်ခဲ့တယ်လို့ဆိုပါတယ
်အီဂျစ်နိုင်ငံကိုင်ရိုမြို့တော်စင်ကြေဘုံရက်မှာလှုပ်သွားနေတဲ့အီဂျစ်လုံခြုံရေးတပ်ဖွဲ့ဝင်2ဦးသေဆုံးခဲ့ရတဲ့စနေနေ့ကတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS သွေးကြွအဖွဲ့နဲ့ဆက်နွယ်တဲ့အီဂျစ်အဖွဲ့ကွဲတစ်ခုကပြောဆိုခဲ့ပါတယ်ဂိုင်းစာပြည်နယ်ဂိုင်းဇာပြည်နယ်မှာရဲတအုပ်နဲ့စစ်သားတအုပ်လိုက်ပါလာတဲ့ကားရစင်းကိုတနက်သမားတွေကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။နိုင်ငံတကာသတင်းမီဒီယာတွေမှာတော့ IS အဖွဲ့ကိုထောက်ခံသူတွေကစနေနေ့ကပြစ်ခတ်မှုကိုသူတို့လုံဆောင်တာဖြစ်တယ်လို့ပြောဆိုထားတာကိုလူမှုကွန်ရက်မီဒီယာတွေမှာဖော်ပြထားတယ်လို့ပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်တွေဟာအတည်ပြုနိုင်ခြင်းတော့မရှိသေးပေမဲ့အီချစ်မှာရှိတဲ့ IS အဖွဲ့ကွဲတစ်ခုကနေမကြသေးခင်ကအင်တာနက်မှာတင်ခဲ့တဲ့ပြောဆိုချက်တွေနဲ့ဆင်တူတာကိုတော့တွေ့ရပါတယ်။တောက်ကြနေနှောင်းပိုင်းကဖြစ်ခဲ့တဲ့တီးခြားတိုက်ခိုက်မှုတစ်ခုအဖြစ်ပင်လယ်နီဒေသကအပန်းဖြေဟိုတယ်တစ်ခုမှာညစာစားနေတဲ့ကဘာလက်ခီးသွား3ဦးကိုစစ်သွေးကြွတွေကဓားနဲ့ထိုးခဲ့ပါတယ်။ဟာဂါရာမြို့ကဟိုတယ်မှာဒီမတိုင်ခင်ဖြစ်ခဲ့တဲ့ဓားနဲ့ထိုးတိုက်ခိုက်မှုကတော့ဘသူလက်ချက်ဆိုတာမသိရသေးပါဘူး။ဥရောပကဘာလက်ခီးသွား3ဦးဒဏ်ရာတွေရရှိခဲ့ပေမဲ့စိုးရိမ်စရာအခြေအနေတော့မရှိတော့ဘူးလို့သတင်းတွေကဖော်ပြပါတယ်။
အစ္စလမ်ဘာဒာရှီယိုင်းဂိုင်းဝင်အများစုနေထိုင်တဲ့အီရန်နိုင်ငံနဲ့တန်တမာရေးပဋိပက္ခမှာဆော်ဒီအာရေဗျနိုင်ငံရဲ့လုပ်ရက်ကိုထောက်ခံကြောင်း GCC ပင်လယ်ကွေ့နိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်နိုင်ငံကြီးဝန်ကြီးတွေကပြောပါလေဆော်ဒီအာရေဗျ၊ဘာရိန်း၊ကာတာ၊အိုမန်၊ကူဝိတ်နဲ့ UAE အာရဗ်စော်ဘွားများနိုင်ငံတို့ပါဝင်တဲ့အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာအီရန်နိုင်ငံဟာဆော်ဒီအာရေဗျရဲ့ပြည်တွင်းရေးနဲ့ဒေသတွင်းကိစ္စရပ်တွေမှာဝင်ရောက်နှောက်ယှက်နေတယ်လို့ဝေဖန်ဖော်ပြထားပါတယ် အီရန်နိုင်ငံမြို့တော်တဟီရာမှာရှိတဲ့ဆော်ရီတန်ယုံနဲ့မရှတ်မှာရှိတဲ့ကောင်စီဝင်ယုံတွေကိုတိုက်ခိုက်လိုက်တဲ့ကိစ္စအတွေ့ဖြစ်ပေါ်ခဲ့တဲ့ခရဲရိုက်ခတ်မှုတွေကိုလည်းအဖွဲ့ဝင်နိုင်ငံသားဝင်ကြီးတွေဆွေးနွေးခဲ့တယ်လို့ဆိုပါတယ်။အဖွဲ့ဝင်နိုင်ငံတွေအနေနဲ့အဲ့ဒီလောက်ရတဲ့ကိုအပြင်းထန်ကန့်ကွက်ကြောင်းအဲ့ဒီလောက်ရတဲ့အတွက်အီရန်မှာတာဝန်ရှိကြောင်း GCC အတွင်းရေးမှူးချုပ်အဗ်ဒူလာတစ်ဖ်အယ်ဇာယာနီကရီယတ်မြို့မှာကျင်းပတဲ့နိုင်ငံသားဝင်ကြီးများဆွေးနွေးပွဲအပြီးမှာပြောကြားလိုက်တာပါ။ဒီကိစ္စကိုဆွေးနွေးဖို့အတွက် OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့နဲ့အရာအဖွဲ့ချုပ်တို့အနေနဲ့လဲဆွေးဝဲတွေခေါ်ယူကျင်းပဖို့ sorry အာရေဗျနိုင်ငံကတောင်းဆိုထားပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့ရှစ်ဆက်ဘယ်လိုလှုပ်ဆောင်မယ်ဆိုတာကိုဆက်လက်စဉ်းစားသွားမယ်လို့ပြီးခဲ့တဲ့သတင်းပတ်တုန်းကအီရန်နဲ့တန်တမာဆက်ဆံရေးဖြတ်တောက်လိုက်တဲ့ sorry နိုင်ငံသားရေးဝန်ကြီးအဗ်ဒဲအယ်ဂျူဘေးကပြောပါတယ
်မက္ဆီကိုနိုင်ငံမှာဖမ်းမိထားတဲ့မူရည်ရာဇာဂျိုအကွင်းအယ်ချာပိုဂူစမန်ကိုအမေရိကန်ပြည်ထောင်စုထံလွှဲပြောင်းပေးဖို့မက္ဆီကိုအစိုးရကလိုလားနေတယ်လို့အမည်မဖော်လိုတဲ့မက္ဆီကိုအစိုးရအရာရှိတွေကစနေနေ့မှာသတင်းဌာနတွေကိုပြောဆိုခဲ့ပါတယ်။ဒါဟာဆိုရင်2014ခုနှစ်ကနောက်ဆုံးတစ်ချိန်ဖမ်းမိခဲ့တော့ကမက္ဆီကိုအစိုးရရဲ့ရည်တည်ချက်ကနေတိတိတသားပြောင်းလဲသွားတာလည်းဖြစ်ပါတယ်။လုံခြုံရေးအတင်းကျပ်ဆုံးမက္ဆီကိုအချင်းထောင်တစ်ခုကနေဇူလိုင်လကမူရည်ရာဇာဂူစမန်ထွက်ပြေးလွတ်မြောက်သွားခဲ့တဲ့အတွက်လဲသူ့ကိုလွှဲပြောင်းပေးဖို့တောင်းခံထားတဲ့အမေရိကန်နဲ့မက္ဆီကိုနိုင်ငံတို့ကြားအဆင်မပြေတာလေးတွေဖြစ်ခဲ့ပါတယ်။အမေရိကန်ကိုလွှဲပြောင်းရေးလုပ်ငန်းစဉ်ဟာလာနေချီကြာမြင့်နိုင်တယ်လို့မူရည်ရာဇာဂူစမန်ရဲ့ရှင်းနေတွေကလည်းဒီတောင်းဆိုချက်ကိုခုခံချိန်ပမယ်လို့မျှော်လင့်ရပါတယ်။မူရည်ရာဇာဂူစမန်ကိုတော့သူ့ရဲ့ဇာတိစီနာလိုအာပြည်နယ်ရဲက Los Mochis မြို့မှာတောက်ကြနေကပြန်လည်ဖမ်းမိခဲ့ပြီးတဲ့နောက် LD Plano အချင်းထောင်ကိုပို့ဆောင်ခဲ့ပါတယ်။နိုင်ရတော်ကြအချိန်မှာပဲဒီတီရှပ်အပြာနဲ့အားကစားဘောင်းမရှိဝတ်ထားတဲ့ Guzman ကိုကြီးကား Van Gaal တစည်းကနေထောင်ကိုပို့ဆောင်မဲ့ရဟန်းရင်ပေါ်ပြောင်းတင်ခဲ့တာကိုလည်းသတင်းတောက်တွေကပြသခဲ့ပါတယ်။
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သားကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံရဲ့ညဉ့်ဉန်းရေးဆွေးနွေးပွဲတွေပြန်ဆနိုင်ရေးကြိုးပမ်းတဲ့အနေနဲ့လေးပွင့်ဆိုင်ဆွေးနွေးပွဲတွေကိုပါကစ္စတန်နိုင်ငံကတင်းလာနေမှာအင်ရှင်အဖြစ်လက်ခံကျင်းပတော့မှာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာအာဖဂန်နစ္စတန်တရုတ်နဲ့အမေရိကန်တို့လည်းပါဝင်မှာဖြစ်ပါတယ်။တရုတ်လာတဲ့ကိုယ်စားလှယ်တွေအနေနဲ့အာဖဂန်ညဉ့်ဉန်းရေးလမ်းပြမြေပုံကိစ္စကိုဆွေးနွေးသွားကြမှာဖြစ်တယ်လို့အာဖဂန်နိုင်ငံသားရေးဝန်ကြီးအာမက်ရှက်ကစ်မော့စတကာဂနီကစနေနေ့မှာပြောပါတယ်။ဒီဇင်ဘာလတုန်းကအာဖဂန်တပ်မတော်အကြီးကြီးပါကစ္စတန်တပ်မတော်အကြီးအကဲဗိုလ်ချုပ်ကြီးရာဟီရှာရီဖ်ကာဘူးမြို့ကိုတွားရောက်လဲပတ်စဉ်ဒီဆွေးနွေးပွဲကျင်းပဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံဟာတာလီဘန်အဖွဲ့တွေနဲ့ဆက်ဆံရေးကောင်းမွန်တယ်လို့ယူဆခံထားရတဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့လွန်ခဲ့တဲ့လအနည်းငယ်အတွင်းအာဖဂန်နဲ့ဆက်ဆံရေးဟာတင်းမာလာနေခဲ့တာပါ။နိုင်ငံနေဆက်ဒေသတွေမှာတွာလာလှုပ်ရှားနေတဲ့တာလီဘန်တောင်းကျမ်းသူတွေကိုကြောတော့နောက်ခံပေးနေတယ်ဆိုပြီးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲပြောဆိုနေကြတာဖြစ်ပါတယ်။တာလီဘန်ခေါင်းဆောင်တွေဟာအာဖဂန်နစ္စတန်နေဆက်ကကွိုက်တာနဲ့ပရှားဝါဒေသတွေအပါအဝင်ပါကစ္စတန်နိုင်ငံအတွင်းကမြို့တွေမှာအခြေစိုက်နေကြတယ်လို့အများကယုံကြည်ထားကြတာဖြစ်ပါတယ်။အာဖဂန်ညီညာရေးဖြစ်စဉ်မှာပါကစ္စတန်နိုင်ငံကအရေးပါတဲ့အခန့်ကဏ္ဍကပါဝင်နိုင်တယ်လို့ဒေတာရင်းသူတွေတချို့ကပြောဆိုနေကြပါတယ
်။အမေရိကန်တွေကိုအကြမ်းဖက်သမားတွေဖြစ်လာအောင်စုဆောင်းဖို့ကြိုးပမ်းနေတဲ့ IS စစ်သွေးကြွတွေနဲ့တခြားမွတ်စလင်အစွန်းရောက်တွေကိုရင်ဆိုင်နေရတဲ့တချိန်တည်းမှာပဲဒီအမေရိကန်ကမွတ်စလင်တွေကိုမျက်စိမှိတ်ခွဲခြားဆက်ဆံလိုတဲ့အစ္စလမ်ဘာသာကိုကြောက်ရွံ့စိတ်တွေကိုတွန်းလှန်ဖို့ဆိုတဲ့စစ်ပွဲနှစ်ပွဲနဲ့တပြိုင်တည်းရင်ဆိုင်နေရတဲ့အကြောင်းအမေရိကန်ပြည်ထောင်စုမှရှိတဲ့မွတ်စလင်အရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။ဒီနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်နိုင်ငံရေးအရာပြိုင်ဆိုင်မှုတွေအားကောင်းနေတဲ့အချိန်မှာအစ္စလမ်အစွန်းရောက်တွေပေါ်တင်းမာထားတာတွေရှိနေတဲ့အတွက်အမေရိကန်ကမွတ်စလင်လူမှုအတိုင်းအဝိုင်းကခေါင်းဆောင်တွေအနေနဲ့အန္တရာယ်ရှိတဲ့သဘောထားတွေကိုတုံ့ပြန်ဖို့လိုအပ်နေပြီဆိုတာကိုလည်းသဘောပေါက်လာနေကြပါတယ်။ပြီးခဲ့တဲ့နှစ်ထဲအမေရိကန်ပြည်ထောင်စုမှရှိတဲ့ဘလီချောင်းတွေမှာတိုက်ခိုက်ခံရမှု85ချိန်ကျုံခဲ့ရပြီးအရေးအတွက်အများဆုံးအဖြစ်မှတ်တမ်းတင်ခဲ့တယ်လို့လည်းအမေရိကန်အစ္စလမ်ဆက်ဆံရေးကောင်စီ CAIR ရဲ့အစီရင်ခံစာကဖော်ပြခဲ့ပါတယ်။အမုန်းတရားနဲ့ကျူးလွန်တဲ့အမှုတွေထဲမှာတော့အဆောက်အုံတွေထိခိုက်ပျက်စီးမှုနဲ့ကိုတိလက်ရောက်ချင်းချောင်းနှောက်ရှက်မှုတွေဟာခမန်းကြီးအားဖြင့်စားတူလောက်ရှိခဲ့တယ်လို့လည်းဆိုပါရယ်တိုက်ခိုက်မှုတွေရဲ့တဝက်လောက်ကတော့နိုဝင်ဘာ23ရက်နေ့ကပြင်သစ်နိုင်ငံပဲရစ်မြို့မှာမွတ်စလင်တနက်သမားတွေရဲ့တိုက်ခိုက်မှုနဲ့အဲ့ဒီတိုက်ခိုက်မှုပြီးနှစ်ပတ်အကြာဒီဇင်ဘာလ2ရက်နေ့ကအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာဖြစ်ခဲ့တဲ့မွတ်စလင်ဇနီးမောင်နှံ2ဦးရဲ့တိုက်ခိုက်မှုတွေအပြီးဖြစ်ပွားခဲ့တာပါ
တရုတ်နိုင်ငံဆေးရုံတရုတ်မှာလူနာတွေနဲ့ဆရာဝန်တွေရှိနေတဲ့အချိန်ဘူဒူဇာနဲ့ဖြိုချလိုက်တဲ့ကိစ္စကိုတရုတ်အာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်။အဲ့လိုဖြိုချလိုက်တဲ့အတွက်ဆေးရုံရင်ခွဲရုံထဲမှာရှိနေတဲ့အလောင်းတွေလည်းအဆောက်အဦအောက်မှာနှိမ့်မြုပ်ကုန်တယ်လို့ဆိုပါတယ်။ဟေနန်ပြည်နယ်ကဆေးရုံကိုတောက်ကြန်ဒီကမှာခင်ဗျာဟေနန်ပြည်နယ်ကဆေးရုံကိုကြာတာပရင်းတွေကအခုလိုဖြိုချလိုက်တဲ့လို့ရအပေါ်ဒေါသထွက်နေကြတယ်လို့ဆေးရုံကိုအကြောင်းမကြားဘဲနဲ့ဘလို့လုတ်ပြီးအခုလိုလုံးဝဖြိုချနိုင်တာလဲဆိုတဲ့အပေါ်မှာလည်းမေးခွန်းထုတ်နေကြတာပါဒီဖြစ်ရကြောင့်ဆေးရုံဝန်ထမ်း၃ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်ရေခဲတွေထဲကအလောင်း၆လောင်းအပြည့်စည်းပုံအောင်ရောက်သွားတယ်လို့ဒေါ်လာ၆သိန်းတန်ဖိုးရှိတဲ့ဆေးပစ္စည်းကိရိယာတွေပျက်စီးသွားတယ်လို့လည်းဒေသခံသတင်းစာကဖော်ပြပါတယ်ဆေးရုံမျက်နှာချက်တွေပြိုကျနေတာအုံနိုင်ရန်တွေပျက်စီးပြိုကျနေတဲ့ပုံတွေနဲ့ကြမ်းပြင်တလျှောက်အပြည့်စည်းပုံတွေဝါကြိုးတွေပြန့်ကျဲနေတဲ့ဓာတ်ပုံတွေကိုလည်းတရုတ်သတင်းတော်တွေကဖော်ပြထားပါတယ်။ဘာကြောင့်ဒီလိုဖြစ်သွားရသလဲဆိုတာစုံစမ်းစစ်ဆေးနေတယ်လို့ဒေသခံအာဏာပိုင်တွေကပြင်သစ်သတင်းဌာနတစ်ခုဖြစ်တဲ့ AFP ကိုပြောပါတယ်။စုံစမ်းတွေ့ရှိမှုတွေကိုတော့တနင်္လာနေ့လောက်မှထုတ်ပြန်နိုင်မယ်လို့ခန့်မှန်းရပါတယ်။
ရုရှားနိုင်ငံတောင်ပိုင်းဘယ်ဂိုရော့မြို့ကဆေးရုံတရုံမှာလူနာတယောက်ရဲ့မျက်နှာကိုဆရာဝန်ကလက်သီးနဲ့ထိုးခဲ့ရာကသေဆုံးသွားတဲ့အတွက်စုံစမ်းစစ်ဆေးသူတွေရာဇဝတ်ကြောင်းနဲ့အမှုဖွင့်လိုက်ပါတယ်။လုံခြုံရေးဗီဒီယိုကင်မရာကနေရိုက်ကူးထားတဲ့ဒီဇင်ဘာလ29ရက်နေ့ကဖြစ်ရက်ကို YouTube Internet ဆာမျက်နှာမှာတင်ခဲ့တယ်လို့နောက်ပိုင်းရုရှားနိုင်ငံပိုင်းရုံမြင့်တန်ကြားမှာပါထုတ်လွှင့်ခဲ့ပြီးရက်တော်ကြာတော့မှစုံစမ်းစစ်ဆေးနေတဲ့အကြောင်းကိုစနေနေ့ကကြေညာခဲ့တာဖြစ်ပါတယ်။ဗီဒီယိုထဲမှာတော့ဆေးရုံမှုတန်းဆရာဝန်မျိုးသားတယောက်ကနေလူနာမျိုးသားတအုပ်ကိုမင်းပါကြောင့်သူနာပြုတ်ကိုထိရတာလေလို့မေးရင်းနဲ့ဂရင်ဘော်ကလူနာကိုတရွတ်တိုက်ဆွဲချခဲ့ပါတယ်။ဒီနောက်မှာတော့လူလက်ပိုင်းအရွယ်လူနာမျိုးသားကိုအခန်းပြင်ကိုတွန်းထုတ်ခဲ့ပါတယ်။လူနာကအခန်းနဲ့ပြန်ဝင်လာချိန်မှာတော့ဆရာဝန်ကလူနာရဲ့မျက်နှာကိုလက်သီးနဲ့ထိုးလိုက်တာကြောင့်မလို့လူနာကစံမြင့်ဘော်ကိုနောက်ပြန်လဲကျသွားခဲ့ပါတယ်။လူနာနဲ့ဆေးရုံကိုအဖို့လိုက်လာသူလို့အာဏာပိုင်တွေကပြောဆိုထားတဲ့ဒုတိယလူတစ်ယောက်ကိုလည်းဆရာဝန်ကတိုက်ခိုက်ခဲ့တာတွေ့ရပါတယ်။မလုံမရှားဖြစ်နေတဲ့လူနာကိုတော့ဆေးဝန်ထမ်းတွေကသတိပြန်ရအောင်စ조사ကြတာကိုတွေ့ရပြီးတော့နောက်ပိုင်းမှာတော့လူနာအိုမှပြီးကင်မရာမြင်ကွင်းကနေဝေးတဲ့တနေရာကိုခေါ်သွားတာတွေ့ရပါတယ်။အသက်56နှစ်အရွယ်လူနာဟာပလက်လန်လဲကျတဲ့အချိန်မှာကျန်းမြင့်တဲ့ခေါင်းစောင့်မိပြီးအုံနောက်မှာထိခိုက်တဲ့ဒဏ်ရာနဲ့သေဆုံးသွားတာဖြစ်တယ်လို့အာဏာပိုင်တွေကပြောဆိုပါတယ်။
ကိုဆိုဗိုနိုင်ငံဆာဗီယာကခွတ်ထွက်ပြီးလွတ်လပ်ရေးကြေညာပြီးတဲ့နောက်အဆိုးအဝါဆုံးဖြစ်ပေါ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေဟာအခြေအနေပိုဆိုးလာနေပါတယ်။ထောင်နဲ့ချီတဲ့အတိုက်ခံဆန္ဒပြသူတွေဟာစနေနေ့ကမြို့တော်ပရစ်တီနာကလမ်းမတွေပေါ်ချီတက်ပြီးရွေးကောက်ခံကိုယ်စားလှယ်တွေကိုပြစ်တင်ရှုတ်ချတာအဆိုးရဌာနချုပ်ကိုမိရှုတာတွေလှုပ်ဆောင်ခဲ့ကြပါတယ်။အဆိုးရကြဆုံးပါစေဆိုတဲ့ကြွကြော်တာတွေကိုအော်ဟစ်နေတဲ့လူအုပ်ကြီးဟာဥရောပသမဂ္ဂကဂျာဝင်ဆောင်ရွက်ပေးခဲ့တဲ့ကိစ္စအပေါ်အမျက်ဒေါသထွက်နေကြတာပါ။အဲ့ဒီသဘောတူညီချက်ကတော့အယ်ဘေးနီးယားလူမျိုးနွယ်စုတွေအများစုနေထိုင်တဲ့တိုင်းပြည်အတွင်းဆာဗီယာအများစုကိုရက်ွက်တွေထူထောင်ခွင့်ပေးပြီးတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ပေးတဲ့အပေါ်ပေးဖို့ဖော်ပြထားတာဖြစ်ပါတယ
်2016ခုနှစ်ဇန်နဝါရီလ10ရက်တနင်္ဂနွေနေ့မနေ့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မနက်နက်ချမ်းတို့ကြီးညာပေးသွားတာပါအခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ရေစုံမြန်မာရွှေပြောင်းလုံသမားတွေရဲ့အရေးထိုင်းနဲ့မြန်မာအစိုးရချင်းညှိနှိုင်းဆွေးနွေးပွဲရဲ့ရလဒ်တွေကိုကြည့်ကြရအောင်ပါ။ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းလုံသမားတွေအတွက်နှစ်နိုင်ငံကျွမ်းကျင်သူများညှိနှိုင်းဆွေးနွေးပွဲလို့ခေါ်တဲ့နှစ်နိုင်ငံအစိုးရအဆင့်ဆွေးနွေးပွဲကိုရန်ကုန်မြို့နိုဗိုတေးဟိုတယ်မှာနှစ်ရက်ကြာကျင်းပခဲ့တာမှာမြန်မာဘက်ကတပြချက်အကုန်လုံးနှီးပါးကိုထိုင်းဘက်ကသဘောတူခဲ့တယ်လို့ဆိုပါတယ်။ဆွေးနွေးချက်ထဲမှာထိုင်းနိုင်ငံမှာအလုပ်လုပ်ခွင့်ဗီဇာ၄နှစ်နဲ့6နှစ်သက်တမ်းကုန်လုံသမားတွေရဲ့ကိစ္စကိုတော့ထိုင်းအစိုးရရဲ့ကက်ဘိနက်ကဆုံးဖြတ်ပြီးမှသာထိုင်းလုံသမားဝင်ကြီးဌာနဘက်ကအဖြေပေးနိုင်မယ်လို့ဆိုပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ဇန်နဝါရီလ10ရက်နေ့ကနေ9ရက်နေ့ထိ2ရက်ကြာပြုလုပ်နေတဲ့ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းလုံသမားများအတွေ့နှစ်နိုင်ငံကျွမ်းကျင်သူများညှိနှိုင်းဆွေးနွေးပွဲလို့ခေါ်တဲ့နှစ်နိုင်ငံအစိုးရအဆင့်ဆွေးနွေးပွဲမှာမြန်မာဘက်ကတင်ပြချက်အကုန်လုံးနှီးပါးကိုသဘောတူညီမှုရခဲ့တာပါပြည်တော်စုမြန်မာနိုင်ငံတော်အလုံသမားအလုံအကိုင်နဲ့လူမှုဖွံ့ဖြိုးရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်လဲဖြစ်အလုံသမားညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်လဲဖြစ်တဲ့ဦးမျိုးအောင်ကမြန်မာဘက်ကတင်ပြချက်အလုံးနှီးပါးကိုထိုင်းနိုင်ငံဘက်ကသဘောတူညီခဲ့တယ်ဆိုပြီးအခုလိုပြောပါတယ်
MOU ကတော့နည်းနည်းပြင်တာလည်းပြီးသဘောတူတာပေါ့နော်ကျွန်တော်ပထမပြောတဲ့တစ်ချက်လေး CI တို့တို့သဘောတူတယ် CI လေးဟိုကျွန်တော်တို့ CNDDH နဲ့ဖြစ်နေတဲ့အလို့သမားတွေဆောက်ပြုမှုကတို့သဘောတူတယ် CI နဲ့သဘောတူတယ်ပေါ့နော်အဲဒါသဘောတူရင်ကျွန်တော်နေရာ၆ခုတောင်းဆိုခဲ့တယ်ပေါ့နော်ဒီအချိန်မှာကျွန်တော်တို့စလုပ်လို့ရမယ်ဆိုတော့ကျွန်တော်အဲ့ဒါကသူကက်ဘိနက်ကဆုံးဖြတ်ပေးမှရမယ်ဆိုပြီးတော့အဲ့ဒါလေးကတော့အမြန်ဆုံးတော့လုပ်ပေးမယ်လို့ပြောသွားတာပေါ့နော် CI ထုတ်ပေးတဲ့အခါမှာရော
ဟိုထောင်သားရှိတဲ့ကျွန်တော်တို့အလုပ်သမားတွေကိုကျွန်တော်တမ်းတော်နေပတ်စဖို့ထိုးဖို့အတွက်ဟိုနိုင်ငံသားစစ်စစ်ဖို့စီရင်ကြောက်တဲ့အဖွဲ့တွေကိုခွင့်ပြုဖို့ပြောနေတာတော့စီရင်ထုတ်ပေးကြတာမကြာခင်ဖြစ်မယ်အဲ့ချိန်မှာမှတခါနဲ့ကောင်းနေပါသူတို့နိုင်ငံတွေမှာတော့အလုံးကျွေးနေတဲ့ခပ်ပါတယ်ပေါ့နော်တနဝါရီလ၈ရက်နေ့ကတော့မြန်မာဘက်ကအချက်၉ချက်တင်ပြခဲ့တာပါလောလောဆယ်၄နှစ်နဲ ဒီကိစ္စကိုတော့ထိုင်းနိုင်ငံဘက်ကကက်ဘိနက်ကိုတင်ပြပြီးထပ်မံဆွေးနွေးမှုတွေလုပ်သွားမယ်လို့ပြောကြားခဲ့ကြောင်းဦးမျိုးအောင်ကဆိုပါတယ်။
ဘုနာဝါလီပဲတယ်နော်လင်းနေချောင်းနဲ့ကတော့သူတို့ဒါအပေါ်ရဲ့ဟိုင်းအတော်လေးပေါ့နော်ဟိုကက်ဘိနက်တင်ရမယ်ခိစာနေပါတော့စနေတော်များများအဆင်ပြေပါတယ်အမှုဆိုရင်ပြန်ရမယ်ဒါမှမဟုတ်ဆရာဒီဇင်မလာသေးတော့လေတို့ကလည်းတို့ကကက်ဘိနက်တင်ပြရစီပေါ့နော်ဥစ္စာကြတော့ဟိုသူတို့ရဲ့သတ်မှတ်ချက်တဲ့ဥပဒေတွေပြင်ပအပေါ့အဂရီမန့်တွေပြင်ပရောက်နေတော့လေအရေးကြီးဆုံးအချက်ကတော့နှစ်နိုင်ငံသ
ဒီကိစ္စနဲ့ပတ်သက်လို့ရာဘာချန်နေဆောက်လုပ်ရေးလုပ်ငန်းတွေကိုတွားရောက်ခဲ့ရတာတွေရှိသလိုစားကြောက်ထဲမှာပါတဲ့ကုမ္ပဏီမဟုတ်ပဲတခြားလုပ်ငန်းခွင်မှာအလုပ်လက်မဲ့ဖြစ်နေတဲ့ပြဿနာတွေကအများကြီးကြုံတွေ့နေရတာပါဒီပြဿနာဟာနိုင်ငံအစိုးရတွေဖြေရှင်းပေးဖို့အတွက်
အလုတ်သမားရေးဆောင်ရွက်နေသူတွေကလည်းတောင်းဆိုခဲ့ကြပါတယ်ဒီကိစ္စနဲ့ပတ်သက်လို့လည်းထိုင်းနိုင်ငံနဲ့ဆွေးနွေးဖြစ်ခဲ့တဲ့အကြောင်းဦးမျိုးအောင်ကဆက်ပြောပြပါတယ်ဒီ
အဲ့ဒါနဲ့သူတို့သဘောတူတယ်သူတို့စီစစ်မလို့ပြောသွားတာပါမကြသေးခင်ကပဲ MOU နဲ့လာတဲ့အလုပ်သမားတွေဟာအလုပ်လက်မဲ့ဖြစ်နေတာတွေကြောင့်သူတို့ကိုပို့ခဲ့တဲ့ကုမ္ပဏီတွေကိုအကြောင်းကြားတဲ့အခါမှာတာဝန်ယူမှုမရှိတာတွေဖြစ်ခဲ့ပါတယ်ဒါပြင်အလုပ်သမားတွေရဲ့ပြဿနာကိုဖြေရှင်းပေးမှုမရှိပဲအလုပ်သမားတွေရဲ့စာနာမပါပဲနေဆက်ကိုပြန်ပို့တာတွေကိုလည်းလူတင်သွင်းခွင့်ရထားတဲ့ကုမ္ ဒီနေ့ရင်းကိုမပြန်နိုင်ကြပဲနောက်ဆုံးမှာတရားမဝင်နှီးလန်းနေနဲ့ထိုင်းနိုင်ငံနဲ့ကိုဝင်ရောက်အလုပ်လုပ်ကင်လာကြပါတယ်ဒီနည်းနဲ့ပဲလူကုန်ကူးခံရတာတွေနဲ့တရားမဝင်ခိုးဝင်မှုတွေနဲ့ဖမ်းဆီးခံရမှုတွေလည်းကြုံနေရတာပါဒီပြဿနာတွေကိုနှစ်နိုင်ငံအစိုးရတွေကဖြေရှင်းပေးဖို့အတွက်ထိုင်းအခြေစိုက်အလုပ်သမားရေးဆောင်ရွက်နေသူတွေကလည်းဒီဆွေးနွေးပွဲမတိုင်ခင်ဇန်နဝါရီလ9 Yariga, Kaman Hajabi May. Mabodin at the Gaussian machine at Kakari Jow. The Yawi Lemman Lofo Garo, Kakane is a preparation.
My Emma Susan Dimjatara Vashin, a cum Yama ye don't touch a go to Limpi Baume. Say in and Nanga Yeha, Sasanidari Imaji Shibime, Tijazi, Tishinid, Neberi Pitejang, Uankin, Kujo, Tinuga, don't touch Dimja Pitavarishin.
ပြည်တိဆောက်ရာမှာစစ်တပ်ပဝင်းတဲ့ဂန္ဓာကိုဘုရုံမှုကြီးမင်းအောင်လိုင်ကအမွန်အမန်နဲ့ဒစားစင်ပြီးဇန်နဝါရီလ၄ရက်နေ့ကနေပြီးတော့မှပြောသွားပါတယ်။ဒါပေမဲ့လူတိများတာကအမျိုးသားလွတ်တော်မှာတင်သွင်းထားတဲ့ဥပဒေကြမ်းတွေကိုထောက်ခံတဲ့ကန့်ကွက်တဲ့စာသဖြင့်အပြေမပေးဘဲမတုံမလောက်ငြိမ်းနေတဲ့စစ်တပ်ကိုယ်စားလှယ်တွေကိုလွတ်တော်အပြင်တွက်ခိုင်းရလိမ့်မယ်လို့ဥက္ကဋ္ဌ ပြလိုက်တာပါပဲဒါကြောင့်ဗိုလ်ချုပ်မွေးအမိန့်ကိုသာနိုင်ငံပြည်တစ္ဆာရှိတဲ့စစ်ဘုဟာဒီဗိုလ်ချုပ်မွေးကြီးအလွဲသုံးစားလောက်တာကိုခံရပါလိမ့်မယ်အမိန့်နိုင်ငံပြည်စစ်တပ်တရက်လုံးယုံကြည်ပါတယ်လို့ကြွကြော်ခဲ့တဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ကိုတောင်းကိုဟာရှစ်ဆက်ရှိရောက်တော့ယုံကြည်တဲ့စစ်ဘုတယောက်မှမရှိတော့ပါဘူးစစ်ဘုတန်းတံမိုးထားတဲ့အမိန့်နိုင်ငံမှုဟာနိုင်
ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ကပြောမ အမေရိကန်နိုင်ငံရေးစနစ်မှာသမရဟာစစ်တပ်ရဲ့အကြီးအကဲဖြစ်ပြီးသမရကခန့်တဲ့ကာကွယ်ရေးဝန်ကြီးဟာဒုတိယအကြီးအကဲဖြစ်ပါတယ်။သမရနဲ့ကာကွယ်ရေးဝန်ကြီးစစ်မှုရေးရာကိုကျွမ်းကျင်စွာကိုင်တွင်နိုင်ဖို့အတွက်ပူးတွဲစစ်ဦးစီးချုပ်9ဦးပါဝင်တဲ့အမျိုးသားလုံခြုံရေးအကြံပေးအဖွဲ့ရှိပါတယ်။ပူးတွဲစစ်ဦးစီးချုပ်ရုံရဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌဟာအမျိုးသားလုံခြုံရေးအဖွဲ့ကိုဦးဆောင်တာမို့စစ်ကောင်းဆောင်ပိုင်းဟာနိုင်ငံရေးနဲ့အမြဲတမ်းထိတွေ့နေပါတယ်။လက်နက်ကိုင်အဖွဲ့ဟာနိုင်ငံတည်ထောင်ကြတဲ့ကအဓိကအခန်းကပါဝင်ပေမဲ့ဒီမိုကရေစီကိုလေးစားတာမို့အမေရိကန်မှာစစ်တပ်ကဦးဆောင်တာမျိုးမပေါ်ထွက်နိုင်ခဲ့ပါဘူ
းအမေရိကန်စစ်တပ်ဟာနိုင်ငံရေးမှာဩဇာအရှင်အဝါမရှိပေမဲ့စစ်အင်အားအလွန်ကြီးမားတဲ့စစ်မှုထမ်းတပ်ဖြစ်ပါတယ်အပြစ်ကင်းစင်တဲ့စနစ်မဟုတ်ပေမဲ့တရားဥပဒေကိုလေးစားတာကြောင့်စစ်အာဏာရှင်စနစ်ပေါ်ပေါက်တိုင်ဖို့အခွင့်အလမ်းမရှိပါဘူးစစ်မှုရေးရာမှာကွန်ဂရက်စ်လွှတ်တော်ရဲ့သဘောတူချက်ရယူရမယ့်ကိစ္စတွေရှိပါတယ်။အုပ်ချုပ်ရေးနဲ့ဥပဒေပြုဌာနကစစ်တပ်ကိုထိန်းထားနိုင်မယ့်အခြေအနေရှိပါတယ်။မြန်မာပြည်မှာတော့တရားဥပဒေကအဓိကမဟုတ်ဘဲလူပုဂ္ဂိုလ်ကအဓိကဖြစ်နေပါတယ်။ဥပမာစစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့အဖွဲ့ဟာအနားယူသွားတာတောင်နိုင်ငံတော်စည်းကမ်းနဲ့နေပြည်တော်မှာရာသက်ပန်စံမြန်းနေတဲ့အတွက်နိုင်ငံရေးခေါင်းဆောင်တွေကသူ့ကိုဥတိုက်နေရပါတယ်။အနာရှင်ဘရင်စနစ်ရဲ့လုံရိပ်ကမထွက်နိုင်သလိုဖြစ်နေပါတယ
်စစ်တပ်ဟာတပ်ပိုင်းဆိုင်ရာကိစ္စအားလုံးကိုလွတ်လပ်စွာစီမံခန့်ခွဲစီရင်ဆောင်ရွက်ပိုင်ခွင့်ရှိပြီးကာကွယ်ရေးဦးစီးချုပ်ဟာလက်နက်ကင်တပ်ဖွဲ့အားလုံးရဲ့အကြီးအကဲဖြစ်တယ်လို့အခြေခံဥပဒေပုံမှန်20မှာဖော်ပြပါတယ်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့အဆိုပြုထောက်ခံချက်နဲ့ကာကွယ်ရေးဦးစီးချုပ်ကိုတမရကခံထားနိုင်တယ်လို့ပုံမှန်342ကဆိုတာမို့စီရေးကိစ္စမှာဒီကောင်စီဟာအမြင့်ဆုံးအာဏာပိုင်အဖွဲ့လူဖြစ်နေပါတယ်။တိုင်းပြည်အခြေအနေမကောင်းလို့အရေးပေါ်ကာလပြတ်ထန်းရမှာကာကွယ်ရေးဦးစီးချုပ်ဒူဦးစီးချုပ်ကာကွယ်ရေးဝန်ကြီးနဲ့ပြည်ထရေးဝန်ကြီးတို့နဲ့တမရညှိနှိုင်းပြီးထုတ်ပြန်ကြေညာနိုင်တယ်လို့ဆိုပါတယ်။ကာကွယ်ရေးနဲ့ပြည်ထရေးဝန်ကြီးဟာကာကြုတ်ကခန့်ထားတဲ့စစ်ဗိုလ်တွေဖြစ်တာမို့ပြည်သူကိုယ်စားလှယ်ကိုဂရုမစိုက်တဲ့စနစ်ဖြစ်ပါတယ
်။စစ်တပ်ရဲ့လုံပိုင်ခွင့်ကိုတိုးချဲ့ရမှာနိုင်ငံတော်လုံခြုံရေးဟာအကြောင်းပြလို့အကောင်းဆုံးကိစ္စဖြစ်ပါတယ်။လုံခြုံရေးအန္တရာယ်ကိုပြနိုင်လေလေစစ်တပ်အသုံးစရိတ်တောင်းလို့ကောင်းလေပါပဲဒီနည်းနဲ့တိုင်းပြည်ရဲ့ဒဏ္ဍာရီအားကိုလက်ဝကြီးအုပ်နိုင်တဲ့အတွက်တစ်သိစစ်ဘူဒေါ်လာဗိုလ်ချုပ်တွေပေါ်ထွက်လာတာဖြစ်ပါတယ်ရွေးကောက်တင်မြှောက်ထားတဲ့ပြည်သူ့ကိုယ်စားလှယ်အစိုးရရဲ့လက်အောက်မှာစစ်တပ်ကိုထားတာဟာယနေ့ကဘာမှာလက်ခံတဲ့ပုံမှန်စနစ်ဖြစ်ပါတယ်နိုင်ငံတည်ဆောက်ရေးဟာစစ်ဘူလုတ်တဲ့အလို့မဟုတ်ဘူးဆိုတာကိုသဘောပေါက်ဖို့လိုပါတယ်လုံခြုံရေးအခြေအနေတင်ပြပြီးအစိုးရကိုအကြံပေးဖို့နဲ့အစိုးရခိုင်းတာကိုလုပ်ဖို့ဟာစစ်ဘူရဲ့တာဝန်ဖြစ်ပါတယ်။ကာကြုတ်ရဲ့ဆုံးဖြတ်ချက်မှာတူမတိတဲ့နိုင်ငံရေးအကျိုးဆက်တွေရှိနိုင်ပါတယ်။စည်ရေးမဟာဗျူဟာနဲ့နိုင်ငံရေးမူဝါဒရောထွေးသွားလို့စစ်ကောင်းဆောင်တွေညံမမီတဲ့တာရကတွေရှိပါတယ်။ဥပမာ1950ပြည့်လွန်အစောပိုင်းမှာကိုရီးယားစစ်ပွဲအတွင်းအစိုးရမူဝါဒနဲ့ထိတိုက်တွေ့လာတဲ့နာမည်ကျော်ဗိုလ်ချုပ်ကြီးဒေါက်ကလပ်စ်မက်အာသာကိုအမေရိကန်သမ္မတဟယ်ရီထရူးမန်ကယာဒူးကဖေရှားလိုက်တဲ့ဖြစ်ရဟာစစ်ဘူနဲ့နိုင်ငံရေးကိုခွဲခြားရမှာအထင်ရှားဆုံးဥပမာဖြစ်ပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာရေးတုံသက်ချက်ကိုကြာသာပတိနေ့ညပိုင်းမှာအစ်တထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါတယ်ရှင်အခုဆက်ပြီးဒေါ်လလတန်စီစဉ်ပို့ချထားတဲ့ American Style Indian 3မနေ့ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီတွင်ပါ English American Style ကဏ္ဍမှာဒုလို့ဒေဝရတဲ့ stick ကိုအချိန်ကနေ idiom အသုံးတွေကိုတင်ပြပေးပါမို့ပထမဦးဆုံး
carrot and stick
ကိုတင်ပြပေးမှာဖြစ်ပါတယ်ဆာလုံပေါင်းက C A R R O T carrot ကမုံလာဥနီ A N D N ကနှင်းSTICK sticker ဒီနေရာမှာနန်းနောင်အဖြစ်သုံးထားပြီးဒုတ်လို့အဓိပ္ပာယ်ရပါတယ်။ဒါကြောင့်စကူခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့မုံလာဥနီနဲ့ဒုတ်ဖြစ်ပါတယ်။ဒီအသုံးကတော့လာမောင်းသူတို့ကသူ့မောင်းတဲ့လဲကိုဆွဲတဲ့လရှိမှာမုံလာဥနီကိုကျိုးနဲ့ချီထားတဲ့ဒုတ်ကိုလက်တစ်ဖက်ကနေကင်ပြီးရှေ့ကနေတန်လန်းချပြထားကမလုံးပေးပြီးမောင်းတယ်လို့ကြံလက်တစ်ဖက်ကနေလဲလာအနေနဲ့လဲကိုမြန်ဆွဲရလေးအောင်ရိုက်ဖို့ဒုတ်ကိုကင်ထားတဲ့ရုပ်ပုံကနေဆင်းသက်လာတာဖြစ်ပါတယ်။လာကလည်းမုံလာဥနီကိုစားနိုင်ဖို့ပီလိုမီနီယာပြေးလေဝေးလေဖြစ်နေတယ်လို့အချိန်နဲ့မှာပဲနောက်ကကင်ထားတဲ့ချိန်နဲ့ရိုက်ခံရရင်နာမဆိုးလို့မတက်တာပဲပြေးရတဲ့အဖြစ်ပဲဖြစ်ပါတယ်။ ဒီတောင်းရဲ့ idiom အသေးပဲကအထူးသဖြင့်နိုင်ငံတကာဆက်ဆံရေးမှာသုံးနာကြပြီဖြစ်ပါတယ်။မုံလာဥနီကတော့ပေးတဲ့မလုံးနေဖြစ်တဲ့ငွေအကူအခွန်တွေရှော့ချမှုစသဖြင့်လို့ဖြစ်ပြီးဒုက္ခကတော့လက်နဲ့အင်အားသုံးတာတန်ခပိတ်ဆို့မှုတွေချမှတ်တာစသဖြင့်ကိုညွှန်းတာဖြစ်ပါတယ်။ကျမတို့မြန်မာမှာ6တလဲ6တခါမိစားတစ်ဖက်ရေမှုတစ်ဖက်ဆိုတဲ့ဆိုရိုးစကားတွေနဲ့တူတယ်လို့ဆိုရမှာပါ idiom အသေးပဲကတော့တခုခုဖြည့်မြောက်ရေးတွေ့စုပေးတံပေးစနစ်ကိုကျင့်သုံးတာနဲ့တူတယ်လို့ဆိုရမှာပါဒီအသုံးနဲ့ပတ်သက်တဲ့ George Scooby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The carrot and stick approach to motivate the factory workers is getting good results
လုပ်ငန်းရှင်တွေကစိတ်ယုံလုပ်သမားတွေပိုလုပ်ငန်းတွင်ကျေစီဖို့စုပေးတံပေးစနစ်တုံးပြူတာရလကောင်းတွေထွက်ပေါ်နေတာတွေ့ရတယ်လို့ကြည့်ပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The carrot and stick approach to motivate the factory workers is getting good results.
ကိုယ်ဆက်လက်တင်ပြပေးမှာကတော့
stick to your guns
ဖြစ်ပါတယ်။စာလုံးပေါင်းက stick stick ကဒီနေရာမှာ verb ကရိယာဖြစ်သုံးထားတာဖြစ်ပြီးကတအနာဂါမခွာပဲနေတာဆက်ပြီးခြင်ထားလားလို့တွေ့ပြရပါတယ်သူကတော့သူ why you are yoga တင်းရဲ့ GUN guns ကတနတ်တွေဆိုတော့စကူထုံရဲ့ဓာတ်ရိုက်အသေးပဲကတော့တနတ်တွေကိုဆက်ပြီးမြင်းမြဲခြင်ထားတာဖြစ်ပါတယ်ဒီသုံးဆင်းတယ်လာတာကတော့စစ်တင်းမောတွေမှာတနတ်တွေအမြောက်တွေကိုပြစ်ဖို့တာဝန်ချထားတဲ့တင်းမောသားတွေနေနဲ့တင်းမောကိုရန်သူတွေကတိုက်လာတော့မှကိုတာဝန်ကျတဲ့နေရာကနေစွန့်ခွာမထွက်ပြေးပဲဆက်ဆောင်နေရတာကိုဆလိုတာဖြစ်ပါတယ်။ idiom ဆိုတဲ့သွားပိုက်ဒီဘက်ကဘယ်သူဘာပြောပြောအခက်ခဲပဲလို့ပင်ရှိပါစေအကဲဆမှုတွေဘယ်လိုပင်ရင်ဆိုင်ရပါစေကိုယုံကြည်ချက်ကိုရည်တည်ချက်ကိုခိုင်ခိုင်မင်းမင်းဆွဲကင်ထားတာကိုဆလိုတာဖြစ်ပါတယ်။တခါတရံကြတော့လေခေါင်းမာတဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။
The farmers who were protesting stuck to their guns and refused to obey the police orders.
ဆန္ဒပြကြတဲ့လေသမားတွေကရဲကပေးတဲ့အမိန့်ကိုလက်ခံဖို့ညှင်းဆုပ်ခဲ့ပြီးသူတို့ရည်တည်ချက်ကိုအခိုင်အမာဆွဲကင်ခဲ့ကြတယ်လို့ဒီပေရပါတယ်
The farmers who were protesting stuck to their guns and refused to obey the police orders.
ခုနောက်ဆုံးတင်ပြပေးမှာကတော့
get the wrong end of the stick.
ဖြစ်ပါတယ်ဆလုံးပေါင်းက GED get ကရတာ THE the WRONG the wrong ကမမှန်တာမှားတာ END N ကဆုံး OF off.THE the STICK of the sticker တို့ရဲ့ဆိုတော့စကူထုံရဲ့ဓာတ်ရဲ့အဓိပ္ပာယ်ကတော့တို့ရဲ့အဆုံးပိုင်းကိုမှားရတာဖြစ်ပါတယ်တို့မှာထိပ်ပိုင်းနဲ့အောက်ပိုင်းရှိရမှာထိပ်ပိုင်းကနေကင်ရမယ့်အစားအောက်ပိုင်းကိုကင်မိတဲ့သဘောမျိုးဖြစ်ပါတယ် idiom ဆိုတဲ့တို့ရဲ့အဓိပ္ပာယ်ကတော့အခြေအနေတစ်ခုနဲ့ပတ်သက်လို့အထင်မှားတာအယူအဆမှားတာတလွဲထင်တာကျမတို့မြန်မာမှာတော့အမိမှန်ခေါင်းမှန်မသိဖြစ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်
Mary, you've got the wrong end of the stick if you think I'm trying to lie to you.
Mary, ခင်ဗျားကကျွန်တော်လိမ်မှုစူးစမ်းနေတယ်လို့ထင်ရင်တော့အထင်လွဲနေတာဖြစ်တယ်လို့ဒီပေရပါလေ George Scooby ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Mary, you've got the wrong end of the stick if you think I'm trying to lie to you.
ဒီတင်ပါ stick ကိုချီခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
carrot and stick, stick to your guns, get the wrong end of the stick.
တို့ဖြစ်ကြပါတယ်။နောက်တင်ပါကုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်။သောတာရှင်တွေအနေနဲ့ဖူယိုရီကိုစာလိုက်ကတစဉ်ဝေဖန်ချက်ပေးစာတွေပေးပို့လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်ကျမတို့ရဲ့စာလိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာမှ855ဖြစ်ပါရဲ့ရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ 24, 32 နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ပါရှင် VOA American တန်က2016ခုနှစ် January 10ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 32နဲ့40တို့ကနေပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ချက်ကိုထုတ်လွှင့်ပေးမှာပါ။ဒီလိုထုတ်လွှင့်မပေးခင်အရင်ဆုံးတော့လာမယ့်အင်္ဂါနေ့မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးဆိုင်ရာညီလာခံမတိုင်ခင်အခြေအနေတွေကိုပြောပြပေးသွားပါမယ်။လာမယ့် January 12ရက်နေ့ကျရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပတော့မယ့်အချိန်မှာလက်ရှိမြန်မာအစိုးရစစ်တပ်နဲ့ရခိုင်တပ်မတော် AA တို့ကြားစစ်ရေးတင်းမာနေစေဖြစ်ပြီးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွတ်ဆွဲနေကြတာတွေလည်းရှိပါတယ်။ January 9ရက်နေ့ကမြန်မာတပ်မတော်သတင်းထုတ်ပြန်ရေးအဖွဲ့ကရခိုင်တပ်မတော်ဟာတိုင်းပြည်တည်ငြိမ်အေးချမ်းရေးပြတ်အောင်ရည်ရွယ်လှုပ်ရှားနေပြီးအိန္ဒိယနိုင်ငံကအကြမ်းဖက်အဖွဲ့တွေနဲ့ဆက်ဆံနေတဲ့ဆိုတော့ထုတ်ပြန်ချက်ကို AA ဘက်ကတော့ညှင်းဆုပ်ခဲ့ပါတယ်။လက်ရှိတိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့အခြေအနေတွေကြောင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင့်ပါပြီးမဲ့လည်းမူလငြိမ်းချမ်းရေးရည်ရွယ်ချက်နဲ့ကွဲလဲနေတယ်လို့လည်းရခိုင်တပ်မတော်ကောင်းဆောင်တွေကဝေဖန်ပါတယ်။ဒီအခြေအနေတွေကိုထိုင်းထေဆိုင် VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါ2015ဒီဇင်ဘာလကုန်ပိုင်းနဲ့ဒီဇန်နဝါရီနှစ်သစ်ပိုင်းလောက်မှာရခိုင်ပြည်နယ်အတွင်းမြမတမတော်နဲ့ရခိုင်တမတော်တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တာနဲ့ဆက်လျဉ်လို့မြမတမတော်ရဲ့သတင်းထုတ်ပြန်ချက်တွေထဲမှာဆိုရင်ရခိုင်တမတော်အနေနဲ့တိုင်းပြည်တည်ငြိမ်အေးချမ်းရေးပြတ်ပြတ်အောင်ရည်ရွယ်လှုပ်ရှားနေပြီးအိန္ဒိယနိုင်ငံကအကြမ်းဖက်အဖွဲ့တွေပါဝင်တရားမဝင်လက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွဲဆုံအကူအညီတောင်းဆိုနေတယ်ဆိုပြီးဇန်နဝါရီလ9ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်မြမတမတော်သတင်းထုတ်ပြန်ရေးအဖွဲ့ရဲ့ထုတ်ပြန်တဲ့အချက်အလက်တွေဟာမဟုတ်မှန်ကြောင်းရခိုင်တမတော်ဒုတိယစစ်ဦးစီးချုပ်ဘူမူကြီးတောက်တာညိုထွန်းအောင်ကအခုလိုညင်းဆိုခဲ့ပါတယ
်ဒီကကတော့ကျွန်တော်တို့ကဒီတိုင်းပြည်ကိုပြည့်ပြောင်းအောင်လုပ်လို့ဆိုပြီးတော့ဆွဆွေးတယ်အဲ့ဒီအချက်ပေါ်မှာရဲ့နောက်တစ်ချက်ကဒီကျွန်တော်တို့ကအဲ့လိုမျိုးကလာဆူအကြံဖက်အဖွဲ့စည်းတွေတရားမဝင်အဖွဲ့စည်းတွေနဲ့တိတိဆက်ဆံနေပါဘောနော်အဲ့လိုမျိုးဟာတွေကိုကျွန်တော်တို့ကမဟုတ်ကြောင်းကိုဟိုပြန်ပြီးတော့မတုံ့ပြန်ထားတာခင်ဗျာ
တိုင်းပြည်စိုက်ပွဲဖြစ်ပွားရာဒေသတွင်ရခိုင်တပ်မတော်ကနေအမျိုးသား9ဦးနဲ့အမျိုးသမီး2ဦးကိုဖမ်းဆီးကော်ဆောင်သွားတယ်ဆိုတဲ့အချက်ဟာလည်းမမှန်ကန်ဘူးလို့ဘူမူကြီးတောက်တာညိုထွန်းအောင်ကအခုလိုဆက်ပြောပါတယ
်။အဲဒီမှာတော့ကျွန်တော်တို့29-30အဲဒီလောက်မှာတိုက်ပွဲဖြစ်တယ်ခင်ဗျာကျွန်တော်တိုက်ပွဲဖြစ်တဲ့အချိန်မှာအဲဒီရာသပြည်သူတွေထိခိုက်မှုမရှိအောင်ကျွန်တော်တို့ကအဲဒီတိုက်ပွဲအနည်းမှာရှိတဲ့ရွာသားတွေကိုကျွန်တော်တို့ကပေးဦးပေးထားတယ်အဲအဲဒီမှာခေါ်ထားတာပေါ့နော်တိုက်ပွဲပြီးတဲ့အချိန်မှာတော့သူတို့ရဲ့နေရအိမ်ကိုကျွန်တော်တို့ကောင်းကောင်းမွန်မွန်နဲ့ပြန်လွှတ်လိုက်ပါပြီခင်ဗျာ
ဒီဇင်ဘာလ28ရက်နေ့ကနေစတင်ဖြစ်ပွားခဲ့တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့မြမတမတော်တို့တိုက်ပွဲ15ကြိမ်ဖြစ်ပွားခဲ့ပြီးမြမတမတော်ဘက်ကတိုက်ရင်မှုသူအပါအဝင်တပ်သားတချို့ကြာဆုံးခဲ့တယ်လို့ရခိုင်လက်နက်ကိုင်တပ် AA ဖွဲ့ဘက်ကကြောက်ဆုံးသူ2ဦးရလောင်းတို့ကိုလက်နက်ခဲယမ်းတချို့စန္ဒရိတ်ခါတဲ့နဲ့စကန်းတချို့ကိုတင်စီရရှိခဲ့တယ်လို့လည်းမြမတမတော်သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေမှာရခိုင်တပ်မတော်ဘက်က2ဦးကြာဆုံးခဲ့ပြီးမြမတမတော်ဘက်က150ခန့်ကြာဆုံးပြီး200ခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်လက်ရှိမှာနိုင်ငံတော်အစိုးရအနေနဲ့ NCA ပြည်ကျက်လက်နက်ကိုင်ဖွဲ့တွေပါဝင်လာမယ့်ဇန်နဝါရီလ12ရက်နေ့မှာတမတော်ကိုယ်စားလှယ်အစိုးရနဲ့လှုပ်တော်ကိုယ်စားလှယ်နိုင်ငံရေးပါတီကိုယ်စားလှယ်တို့နဲ့စုဖွဲ့ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTGC တို့ကနေပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပသွားမှာဖြစ်ပါတယ်မြန်မာတမတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားမှာပြစ်ခတ်တိုက်ခိုက်မှုတွေရှိနေစေအနေထားကြောင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံရည်ရွယ်ချက်နဲ့ကွဲလွဲမှုရှိနေတယ်လို့ဘူမူကြီးညိုထွန်းအောင်ကလည်းအခုလိုဆက်ပြောပါတယ်
တနင်္ဂနွေလုံးပြည်ခရယာစီရေးကိုလုပ်တယ်အဲတစ်ဖက်မှာအဲ့ဒီအနေနဲ့ဆန့်ကျင်တဲ့ပဲတိုင်းရင်းသားဒေသအရှိုးဥမ္မာပြန်လောင်ချမ်းမြောင်ကျွန်တော်တို့ရခိုင်တပ်မတော်ဖက်မှာတည်ရထူးစစ်ဆင်တယ်အဲဒါကြောင့်သူတို့ရဲ့အကျိုးနဲ့အလုပ်ကတော့မညီဘူးလို့ပဲပြောလိုတယ
်ရခိုင်တပ်မတော်အနေနဲ့ကတော့နိုင်ငံရေးပြဿနာတွေကိုဖြေရှားရမှာအလုံးစုံပါဝင်တဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးမှုအတွက်အစဉ်သက်ရှိနေတယ်လို့လည်းကြေညာချက်ထုတ်ပြန်ထားပါတယ်ပြည်တော်စုငင်းချမ်းရေးညီလာခံကိုတက်ရောက်ဖို့အတွက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စုံတွေကိုဖိတ်ကြားခဲ့ပြီးမြက်လက်ရှိစစ်ရေးသိမ်းမှနေစေရခိုင်တပ်မတော်ကိုကန်တပ်ဖွဲ့နဲ့တောင်းမလောင်တပ်ဖွဲ့တွေကိုတော့ဖိတ်ကြားခြင်းမရှိခဲ့ပါဘူးခင်ဗျာ
ကိုနိုင်ကိုအိမ်ပြောပြသွားတာပါအခုတော့စနေနေ့ညကထုတ်လွှင့်ဆွေးနွေးခဲ့ကြတဲ့တိုက်ရိုက်လေးလိုင်းအစည်းအဝေးကိုပြန်ပြီးတော့ထုတ်လွှင့်ပေးပါတော့မယ်ကမကထပြုဦးဆောင်ဆွေးနွေးသူကိုကျကျသိန်းကိုထုတ်လုပ်သူကိုရန်နိုင်ကအကူအညီပေးထားပါတယ်ရှင
်မင်္ဂလာပါခင်ဗျာစနေညတိုက်ရိုက်လေးလိုင်းအစည်းအဝေးကနေကြိုဆိုပါတယ်ဒီကနေ့ညဆွေးနွေးဖို့အစည်းအဝေးထားတဲ့အကြောင်းအရာကတော့နောင်တက်လာမယ့်အစိုးရတဲ့လက်ထက်မှာအခုလက်ရှိအစိုးရလက်ထက်ထက်သတင်းသမားတွေသတင်းရှားယူခွင့်အပိုင်းပို့ပြီးတော့အဆင်ပြေလွယ်ကူချောမွေ့လာမယ့်အလားအလာတွေရှိနေပါသလားဒါအဓိကကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာပါဒီအစည်းအဝေးမှာပြည်နိုင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ဖိတ်ခေါ်ထားသူနှစ်ဦးကကျွန်တော်တို့တော်တော်ရှင်တွေနဲ့မဆိုင်နဲ့ဒုကတော့ဝါရင်သတင်းစာဆရာတူဖြစ်သူဦးစီသူအောင်မြတ်မနောက်ဒုကတော့မြမရေးပြည်တွင်းမှာအခြေစိုက်ပြီးတော့စောင့်ကြည့်လေ့လာနေတဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်မကြခင်မှာပဲတို့နူးဥစလုံးလေးလိုက်ပေါ်မှာကြောက်လာကြပါလိမ့်မယ်ဆိုတော့ကျွန်တော်တို့ကဒီအစိုးရနောက်တက်မဲ့အစိုးရတဲ့လက်ထက်မှာဟလာတရင်သမားတွေတရင်ရှားယူခွင့်ပို့ပြီးတော့အစင်ပြေလွယ်ကူချောမွေ့လာမလားဆိုတဲ့အခါကျတော့အခုလက်ရှိအစိုးရလက်ထက်ဆင်းပြေရတော့မဲ့အစိုးရလက်ထက်တုံးကတရင်သမားတွေတရင်ရှားယူခွင့်အပိုင်းမှာဘယ်လိုအခက်အခဲတွေရှိခဲ့တာလဲအစင်မပြေတာတွေဘာတွေရှိခဲ့လာလဲဒါလဲဆိုတာလေးကိုတော့ကျွန်တော်တို့နည်းနည်းပြန်ပြီးတော့ကျွန်တော်တို့တွားရပါလိမ့်မယ်ဆိုတော့အရင်ဆုံးကျွန်တော်တို့ပင်နေဆွေးနွေးမဲ့သူနှစ်ဦးရဲ့အဲ့ဒီအပေါ်အမြင်သဘောထားကိုနားထောင်ကြည့်ကြအောင်ပါဦးစီသူအောင်မြင့်နဲ့ဒေါက်တာရံမျိုးသိန်းမင်္ဂလာပါခင်ဗျာကျွန်တော်ကအစနေကမှပြောသွားသလိုပဲအခုလက်ရှိနောက်တက်မဲ့အစိုးရတဲ့လက်ထက်မှာအဆင်ပြေပို့ပြီးတော့အဆင်ပြေလွယ်ကူချောမွေ့လာမလိုက်လာမဲ့အလားအလာရှိသလားလို့ကျွန်တော်တို့မေးလို့အရင်လက်ရှိအစိုးရဆင်းတော့မဲ့အစိုးရလက်ထက်တုန်းကဖြစ်ခဲ့တဲ့အခက်အခဲလေးတချို့ကိုကျွန်တော်တို့အရင်ဆုံးသုံးသပ်ပြပါအောင်ပထမဆုံးဦးစီသူအောင်မြင့်ပြောပါအခုလက်ရှိဆင်းတော့မဲ့အစိုးရလက်ထက်တုန်းကတည်င်းရယူခွင့်အပိုင်းကျွန်တော်တည်င်းရယူခွင့်အပိုင်းလို့တက္ကတက္ကပြောချင်ပါတယ်ဒီအပိုင်းကိုကျွန်တော်တို့အဓိကဆွေးနွေးမှာပါသတင်းသမားတွေတည်င်းရယူခွင့်အပိုင်းမှာဘယ်လောက်ထိအခက်အခဲတွေကြုံခဲ့ရပါလဲဦးစီပြောမြင
့်။ဟောတည်င်းရယူခွင့်အပိုင်းနဲ့ပတ်သက်ရင်တကယ်တော့ကျွန်တော်တို့ဆိုရင်ဘယ်လောက်တောင်တောင်းဆိုကြလဲဆိုရင်ဥပဒေပြဋ္ဌာန်းပြီးတော့ဒုမဟုတ်စီမံစည်းကမ်းတွေပြဋ္ဌာန်းပြီးတော့မှဒါရပ်တင်ရထိုက်တဲ့အခွင့်အရေးတစ်ခုပေါ့နော်ပြည်သူတွေကိုပြည်အောင်လုပ်ပေးရမယ်ဆိုပြီးတော့မှအချင်းချင်းအခါခါတောင်းဆိုခဲ့ဘူးတဲ့။ဒါပေမဲ့အခုနှစ်သာကုန်သွားတယ်ဒီ၅နှစ်အချိန်သာကုန်သွားတယ်အဲ့ဒီအခွင့်အရေးကိုကျွန်တော်တို့မရခဲ့ဘူး။ဘာလို့မရခဲ့ရလဲဆိုတဲ့ခါကျတော့ဟိုအထက်ပိုင်းမှာကတော့ဒါဝန်ကြီးဦးရဲ့ထွတ်တို့အနောက်တချို့ပြဿနာတွေလူတွေကတော့သူတို့ကတော့ဟိုပြောပြတယ်အဲဒါပေမဲ့အောက်မှာကဝန်ကြီးဌာနတွေဒီမှာအများကြီးရှိတယ်အဲ့ဒီဝန်ကြီးဌာနတွေကဟိုတော့ဆိုရင်သူတို့တွေကဒါပြောရေးဆိုခွင့်ရှိသူတွေခန့်တယ်ဆိုတဲ့အကြောင်းဒါနာမည်တွေနဲ့လည်းထုတ်ပြန်ခဲ့တာတွေရှိတယ်အဲပြီးတော့မှနောက်တယ်လီဖုန်းနံပါတ်တွေပဲပေးတာတွေလည်းရှိတယ်အီးမေးလ်လိပ်စာတွေပေးတာတွေလည်းရှိတယ်အဲဒါပေမဲ့တကယ်တကယ်လက်တွေ့မှာအဲ့ဒါတွေကဘာတစ်ခုမှအလုပ်ဖြစ်မလာဘူ
းဟုတ်ကဲ့
အလားတူပဲတိုက်ပြီးတော့အရေးကြီးတဲ့ကာကွယ်ရေးပဲအတိုင်းမှာအပိုင်းမှာလဲဒီတိုင်းမှာပဲအဲ့ဒါတမလို့တာဝန်ရှိသူတွေနဲ့ဒီသတင်းမီဒီယာသမားတွေနဲ့တွေ့ဆုံတဲ့ခါမှာလဲအခုလိုပဲသတင်းပြည်ပိုင်ခွင့်အတွက်ကိုဒါတင်ပြခဲ့ကြတယ
်ဟုတ်ကဲ့
ဘာဟုတ်ဆိုရင်ဒါသတင်းမီဒီယာတစ်ဖက်သက်တွေဖြစ်နေမယ်ဆိုပေမဲ့အဲလက်ရှိချိန်ကြီးကတော့အဲ့ဒါတွေကဘာတစ်ခုမှအကောင့်ထဲမပေါ်လာသေးပါဘူးဒါကြောင
့်ဒေ
ယာကြီးကိုလည်းပတ်သက်ရင်တော်တော်အဆင်မပြေဘူးလို့ပြောလို့ရပါတယ
်ဟုတ်ကဲ့ဦးစီတော်မြင့်ဆိုတော့ဒေါက်တာရံမျိုးသိန်းဦးစီတော်မြင့်ပြောသွားတဲ့မှာဒါသတင်းရယူမှုအပိုင်းကသတင်းရယူနိုင်ခွင့်အပိုင်းမှာအတော်အခက်အခဲရှိတယ်အဓိကအဖြစ်တော့သတင်းရယူနိုင်ခွင့်ဆိုကြတဲ့ကသက်ဆိုင်ရာတာဝန်ရှိတဲ့အစိုးရအဖွဲ့တွေကတာဝန်ရှိတဲ့လူတွေပေါ့နော်သမရာကနေစပြီးတော့ဟိုးနောက်ဆုံးကျွန်တော်တို့ဌာနဆိုင်ရာအရာရှိတွေထိပါတယ်လို့ကျွန်တော်တို့ပြောရမှာပေါ့နော်ဆိုတော့မြန်မာနိုင်ငံကဒီမိုကရေစီဆိုတာကိုဆိုရပါစို့ကျွန်တော်တို့တက်တန်းအတွက်မှာကျွန်တော်တို့ကလုံးဝမကြုံခဲ့ရဘူးဆိုတော့တတိယလောက်ခွင့်တတိယပွင့်လင်းခွင့်ဆိုတော့ကဟိုတစ်သလုံးကြုံခဲ့ကြရတာမဟုတ်ဘူးကြုံခဲ့ရတဲ့အချိန်ကာလလေးကတူတူလေးပဲရှိတာဆိုတော့အတတတိယထုတ်ဖို့တို့ဟလာတတိယစာရှင်းလင်းပွဲလောက်တာတို့ဟိုမေးခွန်းမေးရင်ဖြေတော့စသည်အပြင်ပေါ့တတိယသမားတွေဘက်မှာရောတစ်ဖက်ကတောင်းဝန်ရှိတဲ့လူပဲပါရောဒါတွေကအတွေ့အကြုံရှိတဲ့ကိစ္စတွေမဟုတ်ဘူးဆိုတော့ပြောရဆိုရပေးရမယ့်ဟာတွေကိုပေးဖို့တွန်းဆုတ်တာလား
ကျွန်တော်မြေကျွန်တော်သုံးသပ်တော့တော့ပါလိအဓိကကကျွမ်းကျင်မှုဘိုင်းအားနေတာတဲ့နော်လုံခဲ့တဲ့အစိုးရနော်သမရအပါဝင်အစိုးရထိတ်တန်းအကြီးကဲအများစုဟာတည်င်းလွတ်လပ်ခွင့်ကိုဖြည်းဖြည်းရောက်ရောက်ပေးဖို့အတွက်တွန့်ဆုတ်ခဲ့တယ်လို့ကျွန်တော်ကမြင်ပါတယ်။ဥပမာဝင်ကြီးဌာနတွေအလိုက်ပေါ့လေဟိုတည်င်းတောက်တွေတည်င်းသမားတွေကတည်င်းနဲ့ပတ်သက်ပြီးလိုအပ်တဲ့အချက်လက်တွေကိုတောင်းခံတဲ့နေရာမျိုးမှာတော့မှအင်မတန်မှခက်ခဲခဲရင်းတာကိုတွေ့ရပါတယ
်။ဒ
ါပေမဲ့အနာရပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကျွတ်တော်မှာဟိုမေးခွန်းမေးမြန်းတဲ့နေရာမှာပဲဖြစ်ဖြစ်အစိုးတင်သွင်းတဲ့နေရာမှာပဲဖြစ်ဖြစ်အဝင်ကြီးဌာနတွေနဲ့ဆက်ဆက်ပတ်သက်တဲ့သတင်းအချက်အလက်တွေကိုတောင်းဆိုတဲ့နေရာမှာတော့အင်မတန်မှလွယ်ကူခဲ့တာကိုတွေ့ရပါတယ
်ဟုတ်ကဲ့
အဲ့ဒီအခါကျတော့အမှန်တကယ်အားဖြင့်တော့ဒီမိုကရေစီစနစ်အောက်မှာသတင်းလွတ်လပ်ခွင့်ရဲ့တန်ဖိုးရှိမှုနောက်ပြီးတော့ပြည်သူကိုမျက်နှာမူမှုအပိုင်းနဲ့ပတ်သက်ပြီးတော့အစိုးရထိတ်တန်းအကြီးအကဲတွေအနေနဲ့နားလည်မှုအင်မတန်မှအားနည်းတယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ခုနကတော့ဦးစီးတော်မြင့်ပြောတဲ့အထက်မှလည်းပါပါတယ်ဒီတည်င်းရယူပိုင်ခွင့်ဆိုတာကိုဥပဒေတော်ပြဋ္ဌာန်း ပေးဖို့အတွက်ပြောခဲ့ကြတာရှိတယ်။ဆိုတော့ဥပဒေပြဋ္ဌာန်းအခုတတိတော့ဥပဒေကမထွက်လာသေးဘူး။မထွက်လာသေးတဲ့အချိန်ညောင်းမှလည်းပဲနောက်အစိုးရတက်ကတက်တော့မှာ။ဆိုတော့အဲ့ဒီနောက်အစိုးရတက်တဲ့အချိန်ကြာရင်အခုအချိန်ထက်ပို့ပြီးတော့ကောင်းလာမလားဦးစီတော်မြင့
်။ဒီနောက်အချိန်တော့ကောင်းလာမယ်လို့ထင်တယ်။အဲဘာဖြစ်လို့လဲဆိုတော့ပွင့်လင်းမြင်သာမှုအဲ့ဒီဒီဥစ္စာကဘယ်ကနေလာတဲ့ပြဿနာလဲဆိုတော့ပွင့်လင်းမြင်သာမှုအပိုင်းပေါ့။ပွင့်လင်းမြင်သာမှုအပိုင်းဆိုတာလက်ရှိအစိုးရနဲ့အရင်အစိုးရတွေအဆက်ဆက်ကသူတို့လုံကြခိုင်တာတွေဟိုနိုင်ငံကလည်းဆက်ရုပ်ချုပ်တာတွေတင်တာပြီးအကုန်လုံးပေါ့နော်လုံငန်းဆောင်တာတွေအကုန်လုံးကပြင်းနေမြင်တာမျိုးမရှိဘူးမရှိတာမှဘလောက်တော့မရှိလဲဆိုသူအတွင်းမှာလည်းမရှိဘူးမရှိတော့ဟိုတယောက်ကလုပ်ခဲ့ဟာကိုတယောက်ကမသိတာမျိုးတွေအခုကျွန်တော်တို့ဆိုပေါ်တင်နေပါတယ်သိတာလည်းဆိုရင်ရန်ကုန်မြို့ရဲ့စီမံကိန်းရေးကော်မတီတွေကိုရွေးကောက်ပြင်မြောက်လိုက်တဲ့အခါကျတော့အခုအဲ့ဒီမှာသွားပြီးတော့မှအရေးချေခံရတဲ့ပုံစံကြီးရှိတယ်သူတို့ကိုယ်တိုင်ကိုယ်ကဒီစီရင်နေပါတယ်ဘာမှဟိုမသိရဘူးပြီးတော့မှဆက်တော့အမှတ်တွေပါတယ်ဂျော်ညိုသင်းတို့ပြီးတော့မှသူပုံရအောင်လို့ပါလို့ဆိုရင်သူတို့စီရင်ရတဲ့ဘာတွေတောင်းကြည့်တာတွေရှိတယ
်
ဒါပေမဲ့ဒါတွေကိုလည်းဟိုသိချာမသိရဘူးဆိုတော့ဒီလိုလူတွေတော့မသိရဘူးဆိုရင်အတွင်းပိုင်းတွေမှာတော့မသိရဘူးဆိုရင်ပြင်းထန်တာတွေပြီးခွင့်ပြီးကြတော့
ကိုယ်ကတ
က်ခဲသွားတာပေါ့ဒါပေမဲ့အခုလာမဲ့အစိုးရကြတော့အဲ့လိုမဟုတ်ဘူးပြည်ရင်းမြင်သာမှုရှိမဲ့အစိုးရလို
့ပြော
တာမြင်တဲ့အခါကျတော့အဲသူတို့အစိုးရဖြစ်လာပြီဆိုတဲ့အခါကျလို့ရှိရင်ခုနကပြောသလိုသတင်းထုတ်ပြန်ရေးအပိုင်းတွေအရင်းဌာနတွေကသိချင်တဲ့ဟာတွေကိုမှန်မှန်ကန်ကန်ထုတ်ပြန်မှုအပိုင်းတွေကိုသူတို့စနစ်တကျလုံလာလိမ့်မယ်လို့တော့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဒေါ်လာရံမျိုးသိန်းကရော
အဲကျွန်တော်အမြင်ကတော့အခုတက်မဲ့ပေါ့လေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့တော့သတင်းမီဒီယာတွေနဲ့ဆက်ဆံတဲ့နေရာမှာပို့ပြီးတော့ပွင့်လင်းမြင်သာမှုရှိရှိနဲ့ပြည်သူလူထုကိုလက်နာမှုဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။ဒါပေမဲ့လက်တလုံးကျွန်တော်တို့ဒီမှာတွေ့ရှိရတဲ့အခြေအနေတွေကပြောမယ်ဆိုရင်တော့အစိုးရတင်းနဲ့လွတ်တော်တည်တည်မပေါ်မီကာလမှာပွင့်လင်းမြင်သာမှုအပိုင်းဟာအင်တကန်မှအားနည်းနေတာကိုတွေ့ရပါတယ်။အဲ့ဒီအခါကျတော့နာမည်အစိုးရနဲ့လွတ်တော်တွေရာရောတကယ်ပဲပွင့်လင်းမြင်သာလာပါမလားလို့တော့မေးခွန်းထုတ်เสียရှိပါတယ
်။ဒ
ါပေမဲ့ NLD အစိုးရအဖွဲ့နဲ့ NLD လွတ်တော်တွေအနေနဲ့ပြည်သူလူထုရဲ့ဆန္ဒမဲနဲ့ဒီနေရာကိုရောက်လာတာဖြစ်တဲ့အတွက်ကြောင့်မလို့မဖြစ်မနေပြည်သူလူထုကိုမျက်နှာမူတဲ့ပွင့်လင်းမြင်သာမှုမျိုးမဖြစ်ပြအောင်လုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့တရားရိုက်ဝင်ပြီးတော့ဆွေးနွေးမယ်သောရရှင်တူကိုကျွန်တော်အရင်ဆုံးဖိတ်ခေါ်ပါမယ်ကျွန်တော် Facebook ကနေပြီးတော့ဆက်သွယ်ပြီးဖုန်းနံပါတ်ပေးထားတဲ့ရောင်မျိုးကဦးသက်နှင်းအောင်ဖြစ်ပါတယ်ဦးသက်နှင်းအောင်ဘယ်လိုသဘောရပါသလဲအစိုးရလက်ထက်မှာတည်င်းရယူဝင်ပိုင်ပို့ပြီးအဆင်ပြေလွယ်ကူချောမွေ့လာမယ်ယူဆပါသလား
အဲ့ဒါလေးကြတော့ဗောနော်အခုကတော့အချိန်လေးကိုကျွန်တော်တို့စောင့်ကြည့်တဲ့အခါမှာတော့တိတ်တော့ကျွန်တော်တို့မမြင်ရဘူးဗောနော်ဒါပေမဲ့ဒေါင်းစန်းစုကြည်ဦးဆောင်တဲ့ဟိုအစိုးရအဖွဲ့ရဗောနော်ဒီမိုကရေစီအစိုးရဆိုရင်မှတက်လာတာဖြစ်တဲ့အတွက်ဘယ်လိုပဲဖြစ်သတင်းမီဒီယာတွေကိုဟိုအခုအစိုးရထက်ပို့ပြီးတော့ပွင့်လင်းမြင်သာမှုရှိရှိနဲ့တာဝန်ယူတာဝန်ခံမှုနဲ့ဖြည့်သေးဖို့လိုတော့လိုအပ်တယ်လို့ကျွန်တော်တို့ကမြင်တယ
်ဟုတ်ကဲ့
အခုကကြတော့အခုဒေါင်းစန်းစုကြည်ဦးဆောင်တဲ့အစိုးရကအရင်ကတော့ဒေါင်းစန်းစုကြည်ဆိုတာကဒီမိုကရေစီအိုင်ကွန်လို့ကျွန်တော်လက်ခံထားကြတာပေါ့နော
်ဟုတ်ကဲ့
လက်ခံထားကြတဲ့အခါကျတော့ကျွန်တော်တို့ကသတင်းမီဒီယာတွေကိုတိကျပို့ပြီးတော့ပွင့်လင်းမြင်သာမှုရှိရှိနဲ့လုပ်ပေးဖို့လိုတယ်လို့မြင်တယ်ဒါတိကျကြတော့ပြည်ရဲ့ကြီးနဲ့ပတ်သက်တဲ့သတင်းတွေတက်မတော်နဲ့ပတ်သက်တဲ့သတင်းတွေကတော့ဟိုကျွန်တော်တို့ပွင့်လင်းမြင်သာမှုရှိရှိနဲ့ဟိုဒီမိုကရေစီအစိုးရကဒေါင်းစန်းစုကြည်လက်ထက်မှာတော့မျှော်လင့်လို့မကြားတော့ဘူးလို့ကျွန်တော်တို့ကတော့မြင်ထားပါတယ်ဗျ
ဟုတ်ကဲ့ခင်ဗျ25ရာခိုင်နိုးတမရိုကုဇလေတွေကောင်ရေးဥစ္စာချုပ်ကတရားခံထားတဲ့25ရာခိုင်နှုန်းတမရိုကုဇလေတွေကတော့ထွတ်တော်အသီးသီးမှာဆက်ပြီးတော့နေရာယူနေဦးမှာပါဆိုတော့ဦးတက်နေအောင်ရဲ့သဘောကတော့တက်နဲ့ပတ်သက်တဲ့သတင်းတွေကတော့ဒီလိုပဲပွင့်လင်းမြင့်သာမှုရှိအောင်မယ်လို့မထင်ဘူးဆိုတော့ကျွန်တော်တက်နဲ့ပတ်သက်ပြီးအစောပိုင်းမှာဦးစီတော်အမြင်ပြောသွားတာလည်းရှိပါတယ်နောက်ပိုင်းမှာနည်းနည်းလေးကျွန်တော်ထပ်ပြီးတော့ဆွေးနွေးကြတာပေါ့နော်ဆိုတော့
ဟုတ်ကဲ့ပ
ါနောက်ထပ်ကျွန်တော်ဆွေးနွေးမယ့်သတင်းတွေတယောက်ကိုတစ်စက်တည်းပဲဖိတ်ခေါ်ပါမယ်ကျွန်တော်ပင်နေဆွေးနွေးသူနှုနေနဲ့နားထောင်ပြီးတော့ပြန်ဆွေးနွေးဖို့အတွက်ပြင်ထားပေးပါမိထီလာမျိုးကဦးစိန်မောင်ပါဦးစိမ်မောင်ဘလို့သဘောရပါတယ်အစိုးရတက်တဲ့မှာတရင်ရယူခွင့်အပိုင်ပို့ပြီးတော့အဆင်ပြေလာမလား
ဟုတ်ကဲ့ဒီတော့ NLD ဆိုတဲ့အခြေအနေတွေတော့အခြေအနေပေါ်မှာအဓိကထားယူနေဒီပြောကြမှာဖြစ်ပါတယ်စိတ်ကမှန်တယ်ဖြစ်တဲ့ဒီမီဒီယာကလည်းဟာနိုင်ငံတော်အတွက်အခုအရေးပါအရာရောက်တဲ့ကဏ္ဍဖြစ်တယ်အခုဒီကဒီမိုကရေစီဒီနေ့ကျောင်းတဲ့နိုင်ငံမှာဒီမီဒီယာတိုင်းဒီမြေရတဲ့အားရှိနေတာဒီလိုပြီးချင်းရဲ့အနစ်ပါရဖြစ်တဲ့လူလျှောပြောချိုးရေးသားချင်းကြီးတွေကိုဆောင်ရွက်နေတဲ့အတွက်ငွေရနဲ့ဒီဒီဒီကိုဖြည့်ရအောင်ဆောင်ရွက်နိုင်တာဖြစ်ပါလေ။အားလုံးဒီကနေ့အောင်မှာတော့ချင်းရဲ့အနစ်ခါရဲ့ယူနီကမီဒီယာဘဏ္ဍာဟာမြင်ဒီကရဖြစ်ပါလေ
။ဟုတ်ကဲ
့။ဒီမြေရတဲ့လူလျှောမှုဒီမြေရရေးလက်ကမှုလူတွေမှုရှိပြီးရှိပြီးချိုးရင်ဒီလိုမျိုးမျိုးစုကိုနားဖို့အဖြစ်ပြည့်ကြပြီးဒီကြည့်ရရောယခုနိုင်ရမှာဖြစ်တယ
်ဟုတ်ကဲ့
ဒီလိုဝင်လဲမမှန်ကန်ကအဝေးပိုင်းထောက်ပြအကြံပြုစုတွေကိုလည်းပြေးနိုင်မှာဖြစ်ပါတယ်ဖြစ်ပါတယ်ဒီလိုကြည့်ရင်အဲ့ဒီအစိုးရလက်ထက်မှာတော့
မိုက်ချတဲ့ဒီမီဒီယာကလည်းဟာအရေးပါပြီးအရေးသားရင်းခေါင်းလာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဦးစီသူအောင်မြင်ခုနကတော့ဟာလာဒီပို့ပြီးတော့ကောင်းလာမယ်စနစ်ကြလုပ်လာမယ်လို့ဦးစီသူအောင်မြင်ယူဆတယ်ကျွန်တော်အစောပိုင်းကပြောခဲ့တယ်လို့ဒီကိစ္စကြီးကအစ်စ်ကြီးဒီလိုမီဒီယာဆက်ဆံရေးမီဒီယာနဲ့ဟာလာတာဝန်ရှိလူနဲ့ဆက်ဆံရေးပါတီကလူတွေဆက်ဆံရေးအစိုးရနဲ့ဆက်ဆံရေးမီဒီယာသမားတွေဘက်ကရောတာဝန်ရှိလူတွေဘက်ရောနှစ်ပိုင်းစလုံးမှာဒီဥစားကြီးကအစ်စ်ကြီးဆိုတော့ကျွမ်းကျင်နားလည်မှုအပိုင်းမီဒီယာနဲ့ဆက်ဆံဖို့ကိုတကယ်ကျွမ်းကျင်မှုအပိုင်းတည်ဆောက်ဖို့ဘယ်လိုလုပ်ကြမလဲ
အဲ့ဒီဟာကတော့မှန်ပါတယ်ကျွန်တော်တွေကတော့အများကြီးပဲကျွန်တော်ကတော့ခုနကတော့ပထမတစ်ဆင့်မှာတော့ခြုံငုံပြီးပြောတာပေါ့
ခြုံငုံ
ပြောတယ်ဆိုတဲ့ဥစ္စာကဟိုရက်ပြီးရက်ချင်းကလက်ရှိဒီအာဏာရအစိုးရပြီးတော့မှဟိုရှေ့မှာအာဏာရခဲ့တဲ့ရှေ့အစိုးရတွေနဲ့ဒေါ်စွတ်ကြည်ဦးဆောင်တဲ့ NLD တွေကတူမတူဘူးခြားလဲခြားနာတယ်ခြားနာပြီးတော့မှဒီ NLD အစိုးရဒေါ်စွတ်ကြည်တို့လှုပ်ချင်တဲ့ပုံကတိုက်ပြီးကိုပြပြပြောင်းလဲတဲ့ဒီမှာသူကလူလူအားကိုယူဖို့ဆိုပြီးတော့မှအတခြားလို့ပြောလာတယ်အခုနှစ်တခုမိခွန်းတွေမှာလည်းပြောလာတယ်အဲ့ဒီဥစ္စာကိုလုံနိုင်ဖို့ဆိုရင်ဘယ်တော့လို့သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းမီဒီယာနဲ့ဆက်ဆက်ပြီးတော့မှသာသူ့ရဲ့ဒီအစိုးရရန်တရားတွေဘာတွေကိုထိန်းချုပ်ဖို့ဆိုရင်ဒီဥစ္စာကအရေးကြီးသူတို့အပ်တယ်ဆိုတော့သူလုံမှာပဲဒါပေမဲ့လုံမယ်ဆိုတာကမူအဖြစ်ပြောတာပါပဲဒါပေမဲ့တကယ်လက်တွေ့မှာတော့ဒီအစိုးရရန်တရားတွေခဲကလည်းသတင်းထုတ်ပြန်ရေးဆိုင်ရာကိစ္စတွေမှန်ပါတယ်ခုနကပြောသူတို့အတွေ့အကြုံလည်းမရှိဘူးမရှိတဲ့အခါကျတော့ရှင်းမဲ့မှာဘာတွေဖြစ်ခဲ့သလဲဆိုတော့ဟိုအစားပထမပါလာဟိုဒရင်းကရှင်းလင်းပွဲတွေလုပ်ပြီးလိုက်တယ်အဲဒါမှသတင်းတော့လာတက်တယ်အပြန်ရေးတဲ့ခါကျတော့မှန်တာတွေရှိတယ်ဇလွဲတွေလည်းရှိတယ်အဲဒီခါကျတော့နောက်ပိုင်းသူတို့ကပြန်လန့်ပြီးတော့မှတစ်ခါပြန်ပြီးတော့ဒရင်းကရှင်းလင်းပွဲတွေရလိုက်တယ်အဲ့လိုပြန်ပြန်လန့်လန့်နေဖြစ်လာတာရှိတယ်တစ်ဖက်ကကျွန်တော်တို့မီဒီယာဘက်ကိုပြောမယ်ဆိုရင်လည်းအခုလွတ်လပ်ခွင့်ရတယ်ဆိုတာက2012မှာစပြီးတော့ရတာ၃နှစ်ပါလေးပဲရှိသေးတယ်ဆိုတော့ကျွန်တော်တို့မီဒီယာဘက်မှာလည်းအထူးသဖြင့်ဒီလိုမီဒီယာတွေမှာဆိုရင်ဟိုအလဲလဲအပြူပြူပဲပြောလိုက်တဲ့ဟာအကောင်ကောင်မှပြန်ရေးတာအဆိုးအယူယူပြောတဲ့ဟာကိုလည်းတလွဲတွေဒါဒါရက်လည်းနောက်လျှောက်ဖြစ်နေတာ
ဖြစ်
နေတဲ့ဆိုတဲ့အခါကျတော့ဒီလိုအချိန်အောက်မှာတော့နှစ်ဖက်စလုံးပြင်ယူပြီးတော့မှသူကလုတ်သွားရတော့မဲ့သဘောတော့ရှိပါတယ
်ဟုတ်ကဲ့
ဘယ်လိုနှစ်ဖက်စလုံးကတော့မပြည့်စုံပါဘူ
းဟုတ်ကဲ့အခုတည်းဆွေးနွေးမယ့်သောရရှိသူကိုထပ်ပြီးဖိတ်ခေါ်ပါမယ်ပြည်မျိုးကကုတင်ထေးပါကုတင်ထေးကုတင်ထေးသဘောတော်ကိုတည်ပြရစေကျွန်တော်တို့နောက်ထပ်ဆွေးနွေးမယ့်သောရရှိသူလည်းရှိပါသေးတယ်လူရင်းတူရှင်အတက်နိုင်ဆုံးချုပ်ပြောပေးပါခင်ဗျ
ာဟုတ်ကဲ့ပါခင်ဗျာပြီးခဲ့တဲ့ဒီမှာတဲ့တော့တော့ကျွန်တော်တို့သရုပ်ရမ်းနိုင်ငံတွေဒီမီဒီယာလောကကအတိအကျပွက်ထွက်နေတယ်လို့ဖြစ်နေတယ်ဒါကြောင့်မို့လို့သူကပုံလေးနေတော့ဘူးအားနေတယ်ပေါ့အဲအဲဒီဆိုရတဲ့လာရင်တော့သူကတော့ဒီမန်နိုင်ဟိုကမီဒီယာလောကဟိုကအဲဒီဆိုရတော့စီယုံသိသိပြီးတော့သူကဒီမန်နိုင်၄00ပြည့်နဲ့တန်းဒီစီဆောက်လို့ပုံလေးနေတော့ဘိုးလာနိုင်မယ်လို့ကျွန်တော်တို့ယူဆတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကိုတင်ထေးကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဒေါက်တာရမျိုးသိန်းခုနကတော့ဦးစီးပြောင်းမြင်လဲဆွေးနွေးသွားပါတယ်ကျွမ်းကျင်မှုအပိုင်းတကယ်တိစောက်နိုင်ပါမလားနှစ်ဖက်စလုံးမှာကျွန်တော်ကတော့ဒါသတင်းမီဒီယာဘိုင်းကိုသတင်းသမားတွေသတင်းရယူကွင့်ဘိုင်းလို့ကျွန်တော်ပြောတဲ့အတွက်သတင်းသမားတွေဘက်မှာလည်းအားနည်းချက်ရှိတယ်ဆိုတာဒါအားလုံးကပြောထားပြီးသားလက်ခံထားပြီးသားကိစ္စပါဆိုတော့တစ်ဖက်မှာသတင်းသမားတွေနဲ့ဆက်ဆံတဲ့တာဝန်ရှိသူတွေအပိုင်းကလည်းပဲဒီ hari တွေ့ကြုံမရှိဘူးဆိုတော့ဒီကြွန့်ကျင်မှုတွေဘယ်လိုဖြစ်လာကြမလဲဘယ်လိုအခြေအနေရှိလာမလဲဒေါက်တာရံမျိုးသိန်
းကျွန်တော်ကတော့အခုအစိုးရဘက်နဲ့လွတ်တော်ဘက်မှာအဓိကဥဆောင်တဲ့နေရာကပါလာမဲ့ပုဂ္ဂိုလ်တွေအနေနဲ့ဒီမီဒီယာတွေဟာเนาะဟိုတိုင်းပြည်ရဲ့နားမျက်စိဆိုတဲ့အယူအဆကိုရပ်ခံနိုင်လို့လိုအပ်တယ်လို့မြင်တယ်။နောက်သတင်းမီဒီယာတွေဟာပြည်သူလူထုနဲ့အစိုးရလွှတ်တော်ရဲ့ရှားမှာပေါင်းကူးပေးနိုင်တဲ့တနည်းအားဖြင့်သတင်းမီဒီယာတွေဟာအစိုးရနဲ့လွှတ်တော်ရဲ့အတွက်တကယ်ကိုတူလဲနိုင်ကိုလဲနိုင်တဲ့ဝင်ဝင်အခြေအနေတစ်ခုကိုဖန်တီးပေးနိုင်တဲ့ပြည်သူလူထုဘက်ကရပ်တည်ပြီးတော့အစိုးရရဲ့လွှတ်တော်ရည်ကိုထိန်းချုပ်ပေးနိုင်တဲ့သရုပ်ထမန်တိုင်းဆိုတာကိုတိတိကျကျယုံကြည်လက်ခံမှုပထမဆုံးလိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့
အဲ့ဒီလိုယုံကြည်မှုအဲ့ဒီလိုလက်ခံမှုပေါ်မှာမူတည်ပြီးတော့မှသတင်းမီဒီယာတွေနဲ့ပွင့်လင်းမြင်သာမှုရှိရှိထောက်မြောက်မှမှဆက်ဆံလာမယ်ဆိုရင်ကျွန်တော်အမြင်အဖြစ်သတင်းမီဒီယာတွေဘက်ကအခြေသွင်းလေးပဲတက်လာမယ်နောက်ကျွန်တော်တို့ဆိုးရလွှတ်တော်အကြီးအကဲတာဝန်ယူလာတဲ့ပုဂ္ဂိုလ်တွေဘက်ကအခြေသွေးရလဲပဲလိုက်ပါပြီးတက်လာမယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့
အဲ့တော့နှစ်ဖက်အပြန်အလှန်ကြီးစားမှုအတိမတ်ပြုမှုယုံကြည်မှုတန်ဖိုးထားမှုတွေနဲ့ဘလို့လို့ဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့နှစ်ဖက်အလှန်အပြန်အလှန်ယုံကြည်မှုလေးစားမှုတန်ဖိုးထားမှုတိတ်ကောင်းပါတယ်ခင်ဗျာကျွန်တော်တို့အမေရိကန်ပြည်ထောင်စုကသောတာရှင်တူဖြစ်တဲ့မောင်တက်တနာရဲ့ဆွေးနွေးချက်ကတော့NLD ပါတီကဆိုးရသစ်ဖွဲ့ပြီးအုပ်ချုပ်တဲ့အခါတဲ့အသွင်ပြောင်းစစ်အစိုးရလိုတည်င်းသမားတွေတည်င်းယူတဲ့နေရာမှာအလွန်ကျွံကတ်တက်လာမှာမဟုတ်တာကတော့တေချာပါတယ်တဲ့သူကလုံးဝယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့တည်င်းသမားရဲ့ကဏ္ဍအလွန်အရေးကြီးလို့ပါတဲ့ကဏ္ဍဒီတိပေါ်လေတရားဥပဒေစိုးမိုးရေးလိုအချင်းပြတ်ခြားစားမှုတိုက်ဖျက်ရေးလိုသူကနမူနာပေးပါတယ်။ဒါအပြင်အမားတွေကိုဝေဖန်ထောက်ပြလာမှာဖြစ်တဲ့အတွက် NLD ပါတီအတွက်ရောအစိုးရအတွက်ရောပြည်သူအတွက်ပါအများကြီးအကျိုးရှိမယ်လို့ယူဆပါတယ်တဲ့။ သူကတော့တရင်သမားတွေကိုထိန်းချုပ်လာနိုင်စရာအကြောင်းမရှိဘူးလို့မောင်တဒနာကဆွေးနွေးပါတယ်ဆိုတော့အခုတိုက်ရိုက်ဆွေးနွေးမဲ့တော်ရရှင်တူစလိုင်းဘွေကုန်းကရောဘယ်လိုများမြင်ပါသလဲစလိုင်းဘွေကုန်
းဟုတ်ကဲ့ဆရာကျွန်တော်ကတော့အဲ့ဒီကန်တက်ဆူချေတာလို့ပါတော့တော့နောက်အဆူအစ်မတော့ပို့ပြီးတော့မှရောကြသွားလိမ့်မယ်သို့တော့ညာလည်းပဲသူတို့တရင်သမားတွေကအစောတရင်ပြီးချင်တဲ့ဥစ္စာတွေကတော့မြန်မြန်လေးနဲ့တီးခွင့်ရမယ်လို့ကျွန်တော်မထင်ဘူး။ဘာကြောင့်လဲဆိုတော့ NAD အစိုးရဟာရင်းစရာဆေးအစိုးရဖြစ်တဲ့အတွက်အထူးဖြစ်စရာတွေအများကြီးရှိတဲ့အတွက်ဒါတွေကလည်းတစ်ထက်မှတရင်သမားတွေကလည်းပဲရှိရှိပြီးတော့မှနားလေပြေဖို့လေလို့မျိုးကျွန်တော်ထင်တယ
်။ဟုတ်ကဲ့။
ဘာကြောင့်လဲဆိုတော့ပြောချင်တိုင်းပြောလို့မရဘူး။သူအောင်ဆန်းဖြစ်စီကတပီလို့နင်းလိုက်ရထားတဲ့သူဆိုတော့သူ့ကိုတိုက်တိုက်နင်းရင်တော့အကောင်ဆုံးဖြစ်နေတယ်။ကိုသူ့ကိုစားဖြစ်တဲ့တူတွေကလည်းပဲသူ့ခင်ဗျားတို့သူ့အကြောင်းနဲ့တူရှိတော့မလွယ်တော့နဲ့ဖြစ်မယ
်။ဟုတ်ကဲ့ခင်ဗျာ။နောက်ထပ်တရားစွန့်နေမဲ့သူဒူးရဲ့စွန့်နေကြတဲ့ဆက်ထဲကြားလိုက်အောင်ပါကိုလှမောင်အမေရိကန်ပြည်တော်စုကတော်တော်ရှင်ဖြစ်ပါတယ်ကိုလှမောင်ကရောဘယ်လိုမြင်ပါသလဲပူလွဲလာမလားတရင်သမားတွေအတွက
်ဟာဟုတ်ကဲ့ဗျာတကယ်လို့လက်ခွင့်နေရတော့ NLD ရဲ့အရသာအစိုးရဘက်မှာတော့လွတ်လပ်မှာမဟုတ်ပါဆက်တက်နဲ့စစ်အစိုးရဘက်အချမ်းမှာတော့လွတ်လပ်ခွင့်ရှိမှာမဟုတ်ဘူးဗျအဲ့ဒါနဲ့တရင်သမားတွေနဲ့တရင်ခံမှန်းနဲ့ပုံမှန်မူတည်ပါတယ်ဘာလို့လဲဆိုတော့ NLD အစိုးရမှာဟုတ်ဘယ်သူဘဝပါမယ်ပါ냐ဆိုတာကိုတရင်သမားတွေရောအရသာတွေရောမေးရတယ်မေးပိုင်ခွင့်ရှိတယ်စစ်ဆိုရတော့မှာကာကြုပ်အစ်စ်ဘလူးဖြစ်လာမယ်ကာကွယ်ရေးဝန်ကြီးဘလူးခံမလဲဟာဒီရဲဝန်ကြီးနဲ့စာဝန်ကြီးဘလူးခံမလဲဆိုတော့ဘလူးမမမေးရဘူးအဲ့ဒါလေသတင်းသမားတွေနဲ့မူတူတယ်ဆိုတာအဲ့ဒီသူလိုဘာလို့မမေးမပြောလဲဆိုတာကိုကျွန်တော်အခုပြောလို့ရှိရင်နောက်နေ့မှဒီသတင်းကပါမယ်မပါဘူးဆိုတာလေအဲ့သတင်းပေါ်မှာပဲမူတူတယ
်ဟုတ်ကဲ့
နောက်ပြီးတော့သတင်း NLD အနေနဲ့ကအခုလိုကိုကျော်တင်တို့ဦးကျော်စံသာတို့လူမျိုးတွေပါဝင်သတင်းသမားတွေ NLD ထဲမှာအများကြီးရှိတယ်ဒီလိုနဲ့မှအများကြီးရှိတယ်အဲ့ဒါအဆင်ပြေသွားမယ်လို့ကျွန်တော်ယုံကြည်တယ
်ဟုတ်ကဲ့ခင်ဗျာကိုလာမောင်ကျေးဇူးအများကြီးတင်ပါတယ်အင်းစင်မျိုးကဒေါက်တာရှင်ဦးထွန်းဝေကလည်းပဲသူကတော်တော်ကိုယ်စားလှယ်တွေကလူလူကရွေးထားတာဒီမိုကရေစီစနစ်ကိုဥတီလှုပ်ရှားနေကြတာဟာလာလာမယ့်အစိုးရတက်တမ်းမှာအစိုးရတဲ့နဲ့လွတ်တော်တွေကြုံတွေ့ရမယ်တရားစီရင်ရေးအုပ်ချုပ်ရေးဥပဒေပြည်ရေးတွေမှာ NLD ပါတီတစ်ခုတည်းနဲ့မပြီးပဲနဲ့လူထုပါဝင်မှပြီးမှလွတ်တော်နဲ့ပြည်သူကြားပေါင်းကူးဆက်သွယ်ပေးဖို့ကမီဒီယာဖြစ်တယ်ဆိုတာကိုအားလုံးသိတဲ့အတွက်သူကအခက်ခဲမရှိအဆင်ပြေချောမွေးလိမ့်မယ်လို့အင်းစင်မျိုးကဒေါက်တာရှင်ဦးထွန်းဝေကယူဆပါတယ်ဆိုတော့အခုကျွန်တော်တို့ကြံနေသေးတဲ့အချိန်အတွင်းမှာဒေါက်တာရင်မျိုးသိန်းနဲ့ဦးစီသူအောင်မြင့်ကျွန်တော်အဓိကနောက်ထပ်တစ်ခုပြောဆွေးနွေးခြင်းတဲ့အကြောင်းအရာကခုနကတော့ကိုလာမောင်ပြောထားတဲ့ထဲမှာလည်းပါပါတယ်စစ်ဖက်နဲ့ပတ်သက်ပြီးတော့ကတော့လာမယ့်အစိုးရတဲ့လက်ထက်မှာလည်းဒီထက်ပိုပြီးတော့မီဒီယာသတင်းမီဒီယာနဲ့ဆက်ဆံရေးစစ်ဖက်ကနေပြီးတော့သတင်းထုတ်ပြန်ရေးပိုင်းဒီမှာဒီထက်ပိုပြီးတော့ကောင်းလာမယ်လို့ဒေါက်တာရင်မျိုးသိန်းယူဆပါလား
အဲကျွန်တော်မြင်တော့အဲ့ဒါကစောင့်ကြည့်ရအောင်မယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့
ဘာလို့လဲဆိုတော့နာမည်အစိုးရတဲ့လက်ခံမှာတော့တက်မတော်ကိုပြည်ထောင်ရေးဝန်ကြီးဌာနကိုအနေနဲ့အဓိကအလေးနဲ့ထားပြီးစဉ်းစားရမှာသတင်းမီဒီယာတွေကိုတော့စိုးရိမ်မှုကြီးကြီးနဲ့ချင်းကပ်ဆက်ဆံလို့မရဘူးဆိုတာကိုအလေးနဲ့စဉ်းစားဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့
တက်မတော်ဘက်ကရောပြည်ထောင်ရေးဝန်ကြီးဌာနဘက်ကရောသတင်းအမှန်တွေကိုအချိန်နဲ့တပြေးညီထုတ်ပြန်နိုင်မယ်ဆိုရင်ပြင်ပမှာဖြစ်ပေါ်နေတဲ့ကောလာဟလတပြင်းတွေကိုအများကြီးရှော့ချနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ခဏဆွေးခဲ့သလိုတူနိုင်ကိုနိုင်အချင်းချင်းတစ်ခုကိုပေါ်ဆောင်နိုင်ဖို့အလားအလာကောင်းပါတယ်လို့ကျွန်တော်ကမြင်ပါတယ
်စစ်ဖက်နဲ့စစ်ဖက်ကနေပြီးတော့တရင်ရယူပိုင်ခွင့်ပိုင်ပေါ့လေစစ်ဖက်စီကနေပြီးတော့တရင်ရယူပိုင်ခွင့်ပိုင်ရောဘယ်လောက်တူးတက်လာမလို့အစီအတော်မြင်မျောလင်းလဲ
အဲ့ဒီရုပ်သာကတော့သူတို့အနေနဲ့ကျွန်တော်တို့ဒီသတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့မှသမီးရတွေအများကြီးသူတို့ရှိပါတယ်ရှိတယ်ဆိုတာကလည်းသူတို့အဖြစ်တော့မဟုတ်ဘူးကျွန်တော်တို့ဒီသတင်းမီဒီယာကလည်းကျွန်တော်ခုနကပြောသလိုပဲနှစ်နှစ်လောက်အတွင်းမှာပဲဟိုကြီးထွားလာတဲ့ဟာလည်းဖြစ်တယ
်န
ောက်တစ်ခုကတချို့သောဟိုသတင်းမီဒီယာတွေဆိုရင်လိုသလိုပုံချက်ပြီးတော့မှရေးတာသားတာတွေကလည်းတကယ်လက်တွေ့ပဲဖြစ်နေတယ်အဲ့တော့ကျွန်တော်တို့ဒီမှာပုံစံစနစ်တကျနဲ့အချိုးကျကျဟိုဖုတ်ပြိုးတိုးတက်နေတဲ့ပုံစံကတော့မရှိသေးဘူးအဲ့လိုမရှိသေးတဲ့ခါကျတော့ဖြစ်တဲ့အခွင့်အရေးတစ်ခုအနေနဲ့အဲ့တော့ဒီကူချက်ဆန်လိုက်တယ်ဆိုတဲ့ဟာမျိုးတွေကလက်တွေ့မှာလာပြီးတော့စိုးကျိုးတွေဆက်ရောက်มาကိုသူတို့ကလည်းစိုးရင်နေတယ်အဲ့တော့ဒီဟာကဘယ်ပုံမှန်မူတည်သွားမလဲဆိုရင်ဒီတက်မတော်ဘက်ကနေပြီးတော့မှအဲ့သူတို့ရဲ့သတင်းထုတ်ပြန်မှုတွေမှန်မှန်ကန်ကန်လုပ်ပေးမှုတွေကလက်တွေ့မှာတဲ့သတင်းမီဒီယာလောကထဲမှာပြန်ပြီးတော့မှပြန့်နှံ့သွားတဲ့ခါကျရင်ဟိုမှန်မှန်ကန်ကန်နဲ့သူတို့ဘက်ကပြန်အကျိုးရှိတယ်လို့မြင်တဲ့ခါကျတော့မှသာအဲ့သူတို့ဘက်ကလိုက်တယ်ပြီးတော့သတင်းထုတ်ပြန်တာတွေပူးပေါင်းဆောင်ရွက်တာတွေရှိလာမယ်လို့ထင်တယ်အဲ့ဒါကနှစ်သက်စလုံးနဲ့ဆိုင်တယ
်ဟုတ်ကဲ့ဆိုတော
့မီဒီယာလောကကလည်းဟိုတော့ဆိုးတဲ့အပိုင်းတွေကလည်းအများကြီးရှိခဲ့တဲ့တရကားဒီနေ့ရှိတဲ့ခါကျတော့အခုလိုဖြစ်နေတယ်လို့ထင်ပါတယ်။
ဟုတ်ကဲ့ဟိုစိုးတဲ့ဘိုင်းကလည်းစိုးတာပေါ့လေဒါပေမဲ့လည်းဟလာအားနေချက်ကိုထောက်ပြပြီးတော့ပွင့်လင်းမြင်သာမှုဘိုင်းကိုအကာအကွယ်ယူတာမျိုးကြတော့လည်းပဲ တဲ့မီဒီယာလောကဖွံ့ဖြိုးတိုးတက်ရေးတိုင်းပြည်တိုင်းပြည်ရေးရှိဒီမိုကရေစီတိဆောက်ရေးအတွက်တော့ဒါအခက်အခဲရှိမယ်လို့ကျွန်တော်ကိုယ်တိုင်မြင်ပါတယ်။နောက်တစ်ချက်ကကျွန်တော်စိတ်ဝင်စားတဲ့တစ်ချက်ထဲမှာပါလဲဆိုတော့နောက်နိုင်ငံတွေမှာဆိုရင်နောက်နိုင်ငံမဟုတ်ဘဲတခြားနိုင်ငံတွေမှာကျွန်တော်တို့ whistle blower လို့ခေါ်ပါတယ်ဆိုတော့တခုခုမဟုတ်တဲ့ကိစ္စကိုဖွင့်ချတာပေါ့လေ။အစိုးရဘက်မှာပဲဖြစ်ဖြစ်ပုဂ္ဂလိကဘက်မှာပဲဖြစ်ဖြစ်မဟုတ်တာလုပ်နေပြီဆိုတော့တွေ့တယ်ဆိုရင်လူတယောက်ကနေပြီးတော့သတင်းဌာနကိုပဲဖြစ်ဖြစ်ကိုယ်ကိုယ်တိုင်ပဲဖြစ်ဖြစ်ဖွင့်ချပြစ်တာပေါ့နော်။ဆိုအဲ့လိုမျိုးဟာကတခြားနိုင်ငံတွေမှာအကာအကွယ်ပေးထားတာရှိပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိအဲ့ဒါမျိုးမရှိသေးပါဘူးဆိုတော့အဲ့ဒါမျိုးရောဖြစ်လာဖို့အတွက်ဥပဒေပေါ့လေဒီမဟုတ်တာလုပ်တဲ့ကိစ္စကိုဖွင့်ချတဲ့လူတွေကိုကာဝယ်ပေးတဲ့ဥပဒေမျိုးဖြစ်လာဖို့ရောဖြစ်လာတင်တလားဦးစီးတော်အမြင့်နဲ့ဟိုဒေါက်တာရန်လူသိန်းနဲ့ဦးစီးတော်အမြင့်အရင်ပြောပါကျွန်တော်တို့အချိန်တော့သိမရတော့ပါဘူးခက်တွတ်တွတ်လေ
းအဲဒါနဲ့ပတ်သက်လို့ကျွန်တော်ထင်တယ်အချိန်တော့နည်းနည်းစောင့်ရအောင်မယ်ကျွန်တော်တို့ဒီမှာဒီ investigative reporting တွေပါဒီဟိုလုပ်တယ်ဆိုတာအခုချိန်လုပ်ခွင့်ရှိသွားပြီဖွင့်လည်းဖွင့်ချလို့ရသွားပြီအဲတခုပဲရှိတယ်ကျွန်တော်တို့ဒီမှာဟိုကန့်သတ်တမ်းပြထားတဲ့ဟာကဟိုဘာတွေပဲရှိလဲဆိုတော့ဘာသာရေးဒီမျိုးကြီးနဲ့ပတ်သက်ရင်တော့ဟိုဥပဒေအကြောင်းကိုလည်းသိကြည့်တာမဟုတ်ဘူးအချိန်မပြည့်ဘူးဆိုရင်ဒါဖမ်းတယ်ကြီးတယ်ထောင်ချတယ်ဆိုတာအခုလက်ရှိနဲ့လုပ်နေတာပဲအဲပြီးတော့မှတမ်းမတော်နဲ့ပတ်သက်ရင်လည်းအဲ့ဒါလိုပါပဲဒါနိုင်ငံတော်လုံခြုံရေးညွှန်ဝဲဥပဒေတွေဘာတွေနဲ့ဒါကတော့လုပ်နေတာပါကျန်တဲ့ကိစ္စတွေကတော့ဒီနေ့ကျွန်တော်တို့ဒီမှာဟိုပုံမှန်လုပ်ငန်းပြောရင်တော့ကျွန်တော်တို့သတင်းမီဒီယာတွေကဟိုအရေးသွေးသိမရှိသေးလို့မလုံနိုင်သေးလို့ဒါဟိုအကြည့်လို့ရှိနေပါ
ဒါပေမဲ့
လုံနိုင်တယ်ဆိုရင်အကောင်လုံးကဝန်ကြီးဌာနတစ်ခုကလုံးဝလက်စားတယ်ဝန်ကြီးကသေးချောင်းလက်စားတာတော့ပါဘူးအဲ့ဒါမျိုးတွေတွေ့တယ်ပေါ်ထုတ်တယ်ဆိုရင်ကျွန်တော်ထင်တယ်ဘာမှမဖြစ်နိုင်ဘူးဒါတွေအကောင်လုံးကဟိုအချင်းပြည်ပြည်နဲ့ပေါ်ထုတ်လို့ရတယ်တစ်ဖက်ကလည်းပြန်ပြီးတော့မှဒီလိုအရေးယူတာတွေဘာတွေကတော့ဟိုဖြစ်လာမယ်လို့တော့မထင်ပါဘူ
းဟုတ်ကဲ့တော်တော်ရမြို့သိမ
်ဟုတ်ကဲ့ကျွန်တော်မြင်လာတော့ခုနကိုကျော်သိန်းရှင်းနေတယ်ပေါ့လေဒီအမှန်တရားကိုဖွင့်ချတဲ့သူတွေကိုအကာအကွယ်ပေးတဲ့ဥပဒေမျိုးကိုဖြစ်နိုင်ပြီဖြစ်စီမဖြစ်နိုင်ပြီဖြစ်စီကျွန်တော်အမြင်ကတော့ဇာမဲလွတ်တော်တွေမှာရှင်းရွေးအဆိုပြုဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့
ဘာဖြစ်လို့လဲဆိုတော့အဲ့ဒီလိုအလေးအထမျိုးအဲ့ဒီလိုအမှုချက်မျိုးကျွန်တော်တို့ကစောစောလုံနိုင်လေကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့လူ့အဖွဲ့အစည်းတွေအကျိုးရှိရလို့ကျွန်တော်ကမြင်ပါတယ်ဗ
ျဟုတ်ကဲ့တော်တော်ရမျိုးသိဆိုတော့အခုနကျွန်တော်တို့အစောပိုင်းတုန်းကပြောတဲ့အထက်မှာဒီတည်င်းရယူပိုင်ခွင့်ဥပဒေပေါ့နော်တည်င်းရယူပိုင်ခွင့်ကိုဥပဒေကိုပြဋ္ဌာန်း right to information ပေါ့တည်င်းရယူပိုင်ခွင့်ကိုဥပဒေအနေနဲ့ကိုပြဋ္ဌာန်းပြီးတော့အခွင့်အရေးပေးဖို့တည်င်းသမားတွေကိုနောက်တစ်ပိုင်းမှာလည်းပဲခုနကျွန်တော်တို့ဆွေးနွေးခဲ့ကြတဲ့အမှန်တရားကိုမဟုတ်တာလုပ်တဲ့ကိစ္စတွေကိုဥပဒေချိုးဖောက်တာတွေကိုဖော်ထုတ်ဖွင့်ချတဲ့လူတွေကိုဥပဒေနဲ့အကောက်အွယ်ပေးပြီးတော့လုံနိုင်ဖို့ဆိုတော့ဒီအခြေအနေတွေကဒါလာမယ့်အစိုးရတဲ့လက်ထက်မှာလုတ်တဲ့ကိစ္စတွေကျွန်တော်တို့စောင့်ကြည့်ဆိုတော့ကျွန်တော်အစိုးရဘက်ကပြောခဲ့တယ်လို့ပဲလုံးဝကိုကွဲပြားတဲ့အခင်းအကျင်းတဲ့အခြေအနေတွေရင်ဆိုင်ရတာမှာတော့အားလုံးမှာစိန်ခေါ်မှုတွေကရှိနေမှာအသေးချာပါပဲသို့တော့အုံနောက်ကြီးစွာနဲ့ဖြတ်တန်းရင်ဖြတ်တန်းနိုင်ကြလိမ့်မယ်အောင်မြင်လိမ့်မယ်လို့ကျွန်တော်ကတော့ယုံကြည်ပါတယ်ပင်နယ်ဆွေးနွေးပေးတဲ့လူတွေကဝင်ရောက်ဆွေးနွေးသူတွေကအထူးသဖြင့်နားဆင်တဲ့ပရိသတ်အားလုံးကိုကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပေါ့ခင်ဗျာ
ကိုကြကြသိန်းစီစဉ်ထုတ်လွှင့်ခဲ့တဲ့ဒိုက်ရိုက်လေးလိုက်ဆွေတကံပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရတာပါရှင်အခုမနက်ဖက်အစီအစဉ်အစုံမတက်ခင်မှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါအောင်မယ်ရှင
်ဂျာမနီနိုင်ငံကိုလိုမြို့မှာနှစ်တကူအကြုံညာကဖြစ်သွားခဲ့တဲ့အမျိုးသမီးတွေအပေါ်လိမ့်မိုင်းဆန်ရစော်ကားမှုတွေနဲ့လူရဲမှုတွေကိုယာနဲ့ချီတဲ့လက်ရအစွန်အဖွဲ့ဝင်တွေချစ်တဲ့ဆန္ဒပြခဲ့ကြပါတယ်။အဲဒီတိုက်ခိုက်မှုတွေကိုမြောက်အာဖရိကနဲ့အာရဗ်လူမျိုးတွေကလှုပ်ဆောင်ခဲ့တယ်ဆိုတဲ့ပြောဆိုမှုတွေကြောင့်လူမှုကြီးကြပ်ဆိုင်ရာဥပဒေကိုတင်းကျပ်စွာချမှတ်လှုပ်ဆောင်ဖို့တောင်းဆိုမှုတွေလည်းထွက်ပေါ်လာပါတယ်။ကိုလွန်ဝင်းလျှောက်ထားပြီးရာဇဝတ်မှုကျူးလွန်သူတွေကိုလွယ်လွယ်ကူကူညှဉ်းပယ်လို့ရနိုင်မယ်။လူမှုကြီးကြပ်ဆိုင်ရာဥပဒေတစ်ခုလည်းဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲကစနေနေ့မှာအဆိုပြုတင်သွင်းခဲ့ပါတယ်။အစ္စလမ်ဘာသာရှီယာဂိုင်းဝင်အများစုနေထိုင်တဲ့အီရန်နဲ့တန်တမာရေးပဋိပက္ခမှာဆော်ဒီအာရေဗျနိုင်ငံရဲ့လှုပ်ရက်ကိုထောက်ခံကြောင်းGCC ပင်လယ်ကွင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေကပြောပါတယ်ဆော်ဒီအာရေဗျဘာရိန်ကာတာအိုမန်ကူဝိတ်နဲ့ UAE အာရဗ်စဘာများနိုင်ငံတို့ပါဝင်တဲ့အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာအီရန်နိုင်ငံဟာဆော်ဒီအာရေဗျရဲ့ပြည်တွင်းရေးနဲ့ဒေတာရင်းကိစ္စရပ်တွေမှာဝင်ရောက်နှောက်ယှက်နေတယ်လို့ဝေဖန်ဖော်ပြထားပါတယ်မက္ကဆီကိုနိုင်ငံမှာဖမ်းဆီးထားတဲ့မူရီယာဇာဟွာကင်းအယ်ချပိုဂူစမန်ကိုအမေရိကန်ပြည်ထောင်စုထံလွှဲပြောင်းပေးဖို့မက္ကဆီကိုအစိုးရကလိုလားနေတယ်လို့အမည်မဖော်လိုသူမက္ကဆီကိုအရာရှိတွေကစနေနေ့မှာသတင်းဌာနတွေကိုပြောဆိုခဲ့ပါတယ်။အဲဒါဟာဆိုရင်2014ခုနှစ်တုန်းကနောက်ဆုံးတစ်ချိန်ဖမ်းမိခဲ့တော့ကမက္ကဆီကိုအစိုးရရည်တည်ချက်ကနေတိတိတသားပြောင်းလဲသွားတာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ညီညာရေးဆွေးနွေးပွဲတွေပြန်ဆန်းနိုင်ရေးကြိုးပမ်းတဲ့အနေနဲ့လေးပွင့်ဆိုင်ဆွေးနွေးပွဲတွေကိုပါကစ္စတန်နိုင်ငံကတနင်္လာနေ့မှာအင်ရှင်အဖြစ်လက်ခံကျင်းပတော့မှာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာအာဖဂန်တရုတ်နဲ့အမေရိကန်နိုင်ငံတို့လည်းပါဝင်ကြမှာဖြစ်ပါတယ်။
ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာပေးသွားတာပါဒီမနေ့အစည်းအဝေးထုတ်လုပ်ရင်းမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျွန်အလစ်ဆန်ဖြစ်ပါတယ်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မယ့်အစည်းအဝေးတွေကိုလှိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်အသံလွှင့်ပေးသွားမှာပါ
ဖူယီကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သတ္တရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျမခွန်မျိုးပါရှင
This program has come to you from the Voice of America, Washington.